Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တိုင်းရန2018ခုနှစ်ဒီလ27ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။မနက်6နာရီကနေ9နာရီခန့်ထုတ်လွှင့်မယ့်ဒီအစီအစဉ်လေးကို32 40 48 kHz 93.3 ကနေဖမ်းယူနိုင်နိုင်လို့ VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါ
မင်္ဂလာပါရှင်ကျမကခင်ရက်တက်ပါဒီမနေ့ခင်းသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူပြညာပေးမှာပါမြောက်ကိုရီးယားဟာစစ်တပ်ဟာသူ့ရဲ့တာဝဲပြစ်ဒုံးကျည်စမ်းသပ်မှုတွေကိုဒီကနေ့စနေနေ့မှာရက်ဆိုင်စတင်ပြီးတော့ရက်ဆိုင်တော့မှာဖြစ်ကြောင်းကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဒီကနေ့ပဲကြေညာလိုက်ပါတယ်ဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့ဗီယက်နမ်မှာတောင်းနေတဲ့ဒေါန်ဆန်းစုကြည်ကဒီကနေ့မှာပဲပြန်ရောက်လာပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုကြော်ကြော်သိရင
်ဟောပါပြီခင်ဗျာကမ္ဘာနိုင်ငံတွေရဲ့လူခွင့်ရေးချင်းနေဆိုင်ရာအမေရိကန်အစိုးရခန့်စားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဘာကိုများအဓိကပြောထားပါသလဲ
We condemn the ethnic cleansing of Rohingya in Burma and the atrocities committed against them.And we are working with partners.
American ရာရီနိုင်ငံသားရဲ့ဝန်ကြီး John Sullivan ရဲ့ပြောဆိုချက်နဲ့အတူစီရင်ခံစားပါတခြားအချက်တွေကိုသိရပါမယ်။မုတ်သုံမိုးရာသီနီးကပ်လာခြင်းဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခတွေမိုးလုံးလေလုံးဖြစ်အောင်လုပ်ပေးဖို့ဘယ်လိုအခက်တုံနေရလဲဆိုတာကိုလည်းပြောပြပါမယ်။နိုင်ငံတကာနဲ့ဆိုင်တာမှာတော့ပြည်သူ့သမ္မတရဲ့ American ခီးစဉ်တွင်သမ္မတနှစ်ဦးဘာတွေများဆွေးနွေးကြမလဲဆိုတာနဲ့ကမ္ဘာအတွက် NGO တခုဖြစ်တဲ့ Plastic အမှိုက်ရှင်လေးဘယ်လိုတွန်းအားပေးလုပ်နေကြတယ်ဆိုတာကိုသိရပါပါ။မနက်ခင်းပုံမှန်ကန်တာတွေဖြစ်တဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုထုတ်လွှင့်ပြီးတဲ့နောက်သတင်းပတ်ဆိုင်ကန်တာတွေဖြစ်အမျိုးသမီးရေးရာနဲ့သိပ္ပံနဲ့ဒီပညာအစီအစဉ်တို့ကိုနားဆင်ရပါမယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလောကမျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပါပါခင်ဗျာ
။ FBI ဟွန်ချိုင်းမူဟောင်း James Comey ဟာစာအုပ်အသစ်အတွက်အမျက်အစွန်းရအောင်လုပ်ရင်းအမျိုးသားလုံခြုံရေးအကြံပေး Michael Flynn ရဲ့ဘဝကိုဖျက်ဆီးပစ်ခဲ့တယ်လို့သမ္မတ Donald Trump ကဆွဆွဲလိုက်ပါတယ်။မနစ်တုန်းကသမ္မတ Donald Trump နဲ့တွေ့ဆုံမှုတွေအပြီးမစ္စတာကိုမီရေးသားခဲ့တဲ့မှတ်တမ်းတွေကိုကြက်တပရင်းတွေကထုတ်လိုက်တာဖြစ်ပြီးတဲ့နောက်မှာသမ္မတထရမ့်ကသူ့ကိုအခုလိုရှုံချခဲ့တာပါမစ္စတာကိုမီရဲ့မှတ်တမ်းတွေဟာတရားရေးဌာနကနေတဆင့်ကွန်ဂရက်လွှတ်တော်ကိုရောက်ရှိသွားတာဖြစ်ပြီးသတင်းဌာနတချို့စီကိုရောက်သွားတာပါမစ္စတာကိုမီရဲ့မှတ်တမ်းနဲ့မှာသမ္မတထရမ့်ဟာမိုက်ကယ်ဖင်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးစိုးရင်ခဲ့တယ်ဆိုတာကိုဖော်ပြထားပါတယ်သမရရွေးကောက်ပွဲမှာသူ့အနိုင်ရအောင်ရုရှားတွေနဲ့ပူးပေါင်းကြံစည်ခဲ့တယ်။ရုရှားပြည်ကစားတွေနဲ့ထရမ့်လို့ပြောပါနေတဲ့ဗီဒီယိုတွေရှိနေတယ်ဆိုတော့ဆွတ်ဆွဲချက်တွေနဲ့ပတ်သက်ပြီးသမရကစိုးရင်ကြောင်းနဲ့ပြောကြားခဲ့တယ်လို့မစ္စတာကိုမီရဲ့မှတ်တမ်းထဲမှာရေးသားထားပါတယ်
။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်အိုကလာမြို့က Forest အထက်တန်းကျောင်းမှာမနေ့တောက်ကြနေ့ကအထက်တန်းကျောင်းသား2ဦးတနက်ပစ်ခတ်မှုကြောင့်အတန်းပေါ်2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တန်တရားဖြစ်ပွဲတနက်သမားကိုဖမ်းဆီးထားကြောင်းမရီယန်ကောင်တီရဲဌာနကကြေညာခဲ့ပါတယ်ပြစ်ခတ်မှုနဲ့ပတ်သက်လို့တော့အသေးစိတ်အချက်အလက်ကိုမသိရသေးပါဘူးတိုက်တိုက်ဆိုင်ဆိုင်အဲ့ဒီတောက်ကြနေကကိုလံပိုင်အထက်တန်းကျောင်းတနက်ပြစ်ခတ်မှု19နှစ်ပြည့်ဝမ်းနဲ့အောင်းမေ့ပွဲအထိမ့်မဲ့ဖြစ်အမေရိကန်ပြည်နယ်အနှံ့ထောင်ထဲချီတဲ့ကျောင်းသူကျောင်းသားတွေစာသင်ခန်းပြင်ပထွက်ပြီးဆန္ဒပြခဲ့ကြတာပါတနင်္ဂနွေလုံးကျောင်းသားတို့ဆန္ဒပြပွဲကိုမကြာသေးခင်ကတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးကျောင်းသူကျောင်းသားနဲ့ဆရာဆရာမတွေအပါအဝင်လူပေါင်း19ဦးသေဆုံးခဲ့ရတဲ့ Florida ပြည်နယ် Parkland မြို့ကMarjorie Stoneman Douglas အထက်တန်းကျောင်းကကျောင်းသူကျောင်းသားတွေဥဆောင်စီစဉ်ခဲ့တာဖြစ်ပါတယ်။ Washington DC ကအထက်တန်းကျောင်းသူကျောင်းသားတွေကလည်းမနေ့နှောင်းပိုင်းကသမ္မတအင်ဂျီရော်နဲ့လွှတ်တော်အဆောက်အအုံရှေ့မှာတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတင်းကျပ်ဖို့ဆန္ဒပြခဲ့ကြပါတယ်။မနေ့ကတနင်္ဂနွေလုံးအနှံ့အထက်တန်းကျောင်းပေါင်း 2,600 ကျော်နဲ့အခြားပညာရေးဆိုင်ရာတင်းတန်းကျောင်းတွေမှာတနက်ထိန်းချုပ်ရေးလှုပ်ရှားမှုအထိမ့်မဲ့လိမ္မော်ရောင်အင်ဂျီတွေအများစုဝစ်ဆင်ပြီးဆန္ဒပြခဲ့ကြပါတယ်ရှင်။
မြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার စမ်းသပ်ပစ်လို့တဲ့စခန်းကိုပိတ်ပြီးနျူကလ িয়ার စမ်းသပ်မှုတွေဆိုင်းငံ့ထားရတယ်လို့အစိုးရပိုင်း KCNA သတင်းဌာနကအကြေညာချက်ထုတ်ပြန်ပါတယ်။မြောက်ကိုရီးယားစစ်တပ်ကလည်းသူ့ရဲ့တာဝေးပစ်ဒုံးကျည်စမ်းသပ်မှုတွေကိုဆိုင်းငံ့ထားမှာဖြစ်ပြီးဒီလိုလှုပ်ဆောင်မှုဟာဒီကနေ့စနေနေ့မှာစတင်မှာဖြစ်ကြောင်းဖော်ပြထားတာပါ။မြောက်ကိုရီးယားအစိုးရဟာစီးပွားရေးတိုးတက်လာစေဖို့နဲ့သူ့နိုင်ငံအရေးကိုပြောင်းလဲပြီးအာရုံစိုက်ဖို့အတွက်လှုပ်ဆောင်မှာဖြစ်ကြောင်းအစိုးရရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ကိုရီးယားကျွန်းဆွယ်ဒေသမှာရှီမတိုးနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার ပြဿနာအဆုံးသတ်ရေးကြိုးပမ်းတဲ့အနေနဲ့မြောက်ကို Korea Council Kim Jong Un ga Tang Korea Tamra Moon Jae-in ne twet son swin nit bu twet tadin tapat taw ma lo raw de a chein ma aku lo Myan Korea bet ga ni pyo cha lai da phit par de Myan Korea ne American lo cha thait thi swin nit bu chin pa bu le season tha bin me yet ko raw ati cha ma tat ma ya de ba bu Korea na nai ngan cha sit ne so ma April 29 ya ni khong saung na u twet son bwe ma tan kin aku taw cha ni ma be khong saung na u cha a yee bor line set twet yee line ko le phwin kae par de Tang Korea ma
ဆောင်းရာနေအွန်လိုင်းပိတ်ပွဲတော်ကျင်းပခဲ့တဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးဟာပိုအဆင်ပြေတိုးတက်မှုတွေရှိလာခဲ့တာပါပြီးခဲ့တဲ့သတင်းပတ်ကစီးရီးယားနိုင်ငံကိုအမေရိကန်ကလေကြောင်းတိုက်ခိုက်မှုကိစ္စမတိုင်ခင်ကစီးရီးယားအရေးနဲ့ပတ်သက်လို့ရုရှားရဲ့ခန့်ကဏ္ဍကိုအမေရိကန်ကတည်လို့စိတ်ရှိခဲ့တယ်လို့ရုရှားနိုင်ငံသားဝန်ကြီးလက်ဖရော့ကတောက်ကြားနေမှာပြောပါတယ်စီးရီးယားနိ
VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဆိုင်းတိုမီတာ32 kHz 9335ဆိုင်းတိုမီတာ40 kHz 9483ညဆိုင်းတိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဘက်မှာဆိုင်းလိုက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်။မနေ့7နိုင်ကနေ9နိုင်အထိပြန်လည်ထုတ်လွှင့်ချက်ကတော့ဆိုင်းတိုမီတာ20 25 32တို့ကနေပြီးတော့ခိုင်းယူနိုင်ပါခင်ဗျာ
။အမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗီယက်နမ်မူကြီးချုပ်ငွင်ရှောင်ဖုတ်ရဲ့ဖိတ်ကြားချက်ရဧပြီလ19ရက်နေ့ရက်နေ့မှာဗီယက်နမ်နိုင်ငံကိုတရားဝင်ခီးစင်တောက်ရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာတောက်ကြနေမှာပဲနေပြည်တော်ကိုပြန်လည်ရောက်ရှိလာပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုချက်ချင်းခီးစင်တွင်ဗီယက်နမ်မူကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဗီယက်နမ်ကွန်မြူနတီပါတီဗဟိုကော်မတီအထွေထွေအတွင်းရေးမှူးဗီယက်နမ်အမျိုးသားလွှတ်တော်ဥက္ကဋ္ဌတို့နဲ့ပါတွေ့ဆုံဆွေးနွေးခဲ့တာပါ။ခီးစင်အပြီးနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ရမှာတော့ဗီယက်နမ်မြန်မာနှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်ကတိပြုခဲ့ကြတာပါ။နှစ်နိုင်ငံကြားရရှိထားတဲ့သဘောတူညီချက်တွေကိုအများဆုံးနဲ့အထူးရောက်ဆုံးအကောင့်ထဲပေါ်မှာဖြစ်တယ်လို့စစ်ဖက်ဆိုင်ရာကိုယ်စားလှယ်အဖွဲ့တွေအပြန်အလှန်ဆက်လုပ်ဖို့ကာကွယ်ရေးမူဝါဒဆိုင်ရာနှစ်နိုင်ငံဒုဝန်ကြီးအဆင့်ဆွေးနွေးပွဲကို2018မှာကျင်းပဖို့နဲ့စစ်ဖက်ဆိုင်ရာလေ့ကျင့်ရေးဆေးဖက်ထောက်ပံ့နဲ့ရှာဖွေကယ်ဆယ်ရေးဆိုင်ရာအပြန်အလှန်ထောက်ပံ့ပေးဖို့လှုံ့ဆော်မှာဖြစ်ကြောင်းဖော်ပြပါတယ်။တပရဟိုချီမင်းနဲ့ဗိုလ်ချုပ်အောင်ဆန်းတို့လက်ထက်ခဲကအဆင့်ဆက်ပြုစုပြောထောင်ခဲ့တဲ့မြန်မာဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးမှာဗန်မလိုက်နိုင်ငံများအရေးနဲ့အာဆီယံကုလသမဂ္ဂအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးနဲ့ပတ်သက်ပြီးနှစ်နိုင်ငံခေါင်းဆောင်တွေအလေးထားကြောင်းကြေညာချက်မှာဖော်ပြပါတယ်။ဒါပြင်ရာဇဝတ်မှုတားဆီးရေးအပါအဝင်လုံခြုံရေးပူးပေါင်းဆောင်ရွက်ဖို့နဲ့နှစ်နိုင်ငံကြားနယ်နိမိတ်လွတ်လပ်စွာအသုံးပြုခွင့်ပေးရေးအပြင်လက်ရှိအမေရိကန်ဒေါ်လာတန်8,300အထိမြင့်မားလာတဲ့နှစ်နိုင်ငံကုန်သွယ်ရေးကိုတန်1,000အထိအနှင်းမြန်တိုးမြင့်မှုမျှော်မှန်းကြောင်းဖော်ပြထားပါတယ်။
ကချင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခပြင်းထန်လာတဲ့အခြေအနေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂထိပ်တန်းအရာထိပ်တန်းတာဝန်ရှိသူတဦးကပြောကြားလိုက်ပါတယ်။တောက်ကြနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ် Foreign Hack ကကချင်ပြည်နယ်အရေးနဲ့ပတ်သက်လို့အခုလိုထည့်သွင်းပြောဆိုသွားတာပါ။ဧပြီလ9ရက်နေ့ကတည်းကကချင်ပြည်နယ်နေရာအတော်များများမှာတိုက်ခိုက်မှုအရှိန်တွေမြင့်တက်နေတဲ့ဆိုတဲ့သတင်းတွေကိုအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းမြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးရုံးရဲ့ဌာနကိုယ်စားလှယ် Nat Ospi ကမနေ့ကပြောဆိုခဲ့တယ်လို့Foreign Hack ကအခုလိုပြောပါတယ
် Mr. Ospi appealed to all parties to the conflict to allow displaced people and other civilians who may remain in the areas of
သူပြောသားတာကတိုက်ပွဲတွေကြားပိတ်မိနေတဲ့အိုးအိမ်ဆွန့်ခွာထွက်ပြေးသူတွေနဲ့အရက်သားတွေကိုပိုပြီးလုံခြုံတဲ့နေရာတွေလို့သူတို့ကိုယ်တိုင်ရွေးချယ်တဲ့ဘက်တွေစီကိုတွားခွင့်ပြုဖို့နဲ့သူတို့လိုအပ်နေတဲ့အရေးပေါ်အကူအညီတွေရဖို့လူသားချင်းစာနာမှုအထောက်အပံ့တွေကို Mr. Ospi နေနဲ့ပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းအားလုံးကိုမေတ္တာရက်ခံခဲ့ကြောင်း ပြော သွားတာ ဖြစ် ပါတယ် အထူး သဖြင့် တနိုင်း နဲ့ ဖားကန် မြို့နယ်တွေ မှာ ဖြစ် နေတဲ့ တိုက်ပွဲ တွေ ကြောင့် ဒေသ ခံ တွေ အခက်အခဲ တွေ ရှိ နေ ပြီး အရက် သား ထိခိုက် မှု တွေ ရှိ ခဲ့ တယ် ဆိုတဲ့ သတင်း တွေ ကို Mr. Osby အနေ နဲ့ အထူး ပဲ စိုးရိမ် နေ ကြောင်း Fahrenheit က ဆို ပါတယ် အခြား နေရာ တွေ မှာ လည်း တိုက်ပွဲ တွေ ဖြစ် နေ ပြီး အခြေအနေ တွေ ဟာ အထူး ပဲ စိုးရိမ် ရတယ် လို့ ပြော ပါတယ် ရှင်
Rohingya 80 လောက် ပါတဲ့ တက်သား 40,000 တောက်တန်းနဲ့မှာ Indonesia နိုင်ငံ Sumatra ကျောင်းက အခြေခံကို ရပ်လာတယ်လို့ Indonesia အာဏာပိုင်တွေက ပြောပါတယ် သူတို့ အခြေအနေ ကောင်းပုံရတယ် လို့ ဒေသခံ ရဲစုက ပြောပေမဲ့ ပင်လယ်ပြင်မှာ ဘယ်လောက်ကြာကြာ နေခဲ့ရတယ် ဆိုတာ အသေးချာ မသိရသေးဘူး လို့ ပြောပါတယ် အရှိတောင် အာရှ ဒေသ ပင်လယ်ပြင်တွေ အတွင်း သေးစိပြေ ဒုက္ခတွေ များလာတဲ့ အရေးကြောင့် အာဏာပိုင်တွေ လူကုန်ကူးမှု တိုက်ဖျက်ရေး ကြဲကြဲ ပြန့်ပြန့် လှုပ်ဆောင်ခဲ့တဲ့ နောက်ပိုင်း ဒုက္ခတွေ မတွေ့ရမှာ အခုမှ စပြီး တွေ့လာရတာ ဖြစ်ပါတယ်
ဖရန့်ဖရန့်ဝါရှင်တန်ဒီဗိုယ်စ်အော့ဖ်အမေရိကန်ဗီအိုအေနော်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းမျိုးကိုဒုက္ခမျိုးသစ်နဲ့မှတ်ရင်ကျင်းနိုင်လို့ပြောပြသွားတာပါအစီအစဉ်အဆုံးသတ်ခင်သတင်းချင်းကျုပ်ကိုပြောပြမယ်အကြောင်းကြိုတင်တည်ပေးပါတယ်အခုတော့သတင်းဆောင်မတွေလှည့်ရောက်ပါပြီနိုင်ငံတကာကြီးကဆောင်မတွေမလာခင်မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတွေကမြန်မာလူခွင့်ရေးအမေရိကန ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာဌာနကထုတ်ပြန်တဲ့ကမ္ဘာနိုင်ငံတို့ရဲ့လူ့ခွင့်ရေးဆိုင်ရာနှစ်ပတ်လည်ဆိုင်ငံစာမှာဖော်ပြပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာလူနည်းစုတွေကိုရှင်းလင်းဖယ်ရှားတဲ့ပြင်ဗိပက္ခဖြစ်နေတဲ့ကချင်နဲ့ရှမ်းပြည်တွေမှာဥပဒေမဲ့တပ်ဖြတ်တာတွေနိုင်ငံရေးအရမတရားဖမ်းဆီးတာတွေအရက်သားတွေပေါ်ရက်ဆက်ကျူးလွန်တာတွေအများပြားရှိတယ်လို့ဖော်ပြပါတယ်။လူလက်စွာသဘောထားထုတ်ဖော်ခွင့်စူဝေးခွင့်တို့ကိုပိတ်ပင်ထားပြီးတရင်နောက်တွေကိုဖမ်းဆီးချုပ်နှောင်တာနဲ့လူမှုရေးရာခွဲခြားချုပ်ချယ်တာတွေလည်းရှိနေတယ်လို့ဆိုပါတယ်။ဒေါက်ဂိန်ရုဒက်ကအပြည့်အစုံပြောပြပါမယ်ခင်ဗျာ။
American နိုင်ငံရဲ့ဌာနရဲ့ Democracy လူ့ခွင့်ရေးနဲ့အလုံသမားရေးရာဌာနကနေ2018ခုနှစ်ကမ္ဘာတဝန်းလူ့ခွင့်ရေးဆိုင်ရာအစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးအပိုင်း9ပိုင်းခွဲဖော်ပြထားပြီးပထမပိုင်းမှာလူ့ခုံတိုက်ခါလေးစားမှုမရှိတဲ့ချိုးဖောက်မှုတွေကိုကြည်ကြည်ပြန့်ပြန့်ဖော်ပြထားပါတယ်။ဥပဒေနဲ့တပ်ဖြတ်မှုတွေကိုဖားကန့်ကြောက်စိမ့်မြေကစစ်တပ်ပိုင်းဥပိုင်လောက်ကမှလူတွေကိုချိုးတင်အတိမပေးပဲပြစ်ခတ်ခဲ့တာရှိနေဥကိုနီကိုလောက်ချံတပ်ဖြတ်မှုမှာအဓိကပါဝင်သူအောင်ဝင်းခိုင်အခုချိန်ထိလွတ်မြောက်နေတာရခိုင်မြောက်ပိုင်းမှာရိုဟင်ဂျာရွာသားတွေကိုတပ်ဖြတ်တာတွေကိုဖော်ပြထားပါတယ်။ဒါအပြင်အရက်သားတွေကိုလုံခြုံရေးတပ်သားတွေကဖမ်းဆီးခေါ်ဆောင်သွားပြီးပျောက်ဆုံးနေတာတွေလည်းရှိနေတယ်လို့ဖော်ပြပါတယ်။ညှဉ်းပန်းနှိပ်စက်မှုအာရမပြုတ်ကျမှုရိုင်းနှက်မှုနဲ့အတူအစားအစာရေဖြတ်တောက်တာအိတ်ချိန်မရအောင်နှိပ်စက်တာကိုလည်းမြန်မာလုံခြုံရေးတပ်တွေကလုပ်ခဲ့တယ်လို့ဖော်ပြပါတယ်။တောက်ကြာနေ့ American ပြည်တော်စု Washington DC ကနိုင်ငံခြားရေးရုံးမှာပြုလုပ်တဲ့အစိုးရခန်းစားထုတ်ပြန်တဲ့အခမ်းအနားမှာတော့ယာယီနိုင်ငံခြားရေးဝန်ကြီး John Sullivan ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောကြားသွားပါတယ
် We condemn the ethnic cleansing of Rohingya in Burma and the atrocities committed against them and we are working
မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုမျိုးစုလိုက်ရှင်းလင်းဖယ်ရှားနေတာကိုကျွန်တော်တို့ထုတ်ပြန်ပါတယ်တို့ပေါ်ကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်ဆိုင်စေဖို့လူ့ဖော်ကိုင်တပ်များနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်ရိုဟင်ဂျာ 6,000-9,000 လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတယ်လို့နိုင်ငံတွင်းမှာလည်းအိုးရင်ဆုံးခွာထွက်ပြေးရတဲ့အရက်သားတွေတိမ့်နေချီပြီးရှိနေတာပါဒီဖြစ်ရပ်တွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့လှုံ့ဆော်ရမှာပါ
အစိုးရခန်းစားရဲမှမြန်မာနိုင်ငံတွင်းလွတ်လပ်စွာထုတ်ဖော်ပြောကြားခွင့်အပါအဝင်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်လေးစားမှုဆိုင်ရာအပိုင်းမှာတော့နိုင်ငံရေးသမားတွေနဲ့သတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတွေရှိနေတယ်လို့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းနောက်ကလိုက်ပြီးဆက်လက်စောင့်ကြည့်မှုရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အကျဉ်းစခန်းတွေနဲ့ရဲဘက်စခန်းတွေရဲ့အခြေအနေတွေဟာဆက်လက်ဆိုးဝါးနေပြီးအကျဉ်းသားတွေအတွက်ကျန်းမာရေးစောင့်ရှောက်မှုမရှိတာ HIV TB စတဲ့ရောဂါဝေဒနာရှင်တွေဆေးဝါးကုသမှုမခံရတာတွေလည်းရှိနေပြီးရခိုင်မြောက်ပိုင်းကအကျဉ်းစခန်းတွေမှာဆိုရင်အသက်10နှစ်အောက်ရိုဟင်ဂျာကလေးငယ်တွေတောင်အကျဉ်းချခံရတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့တရားရေးကိုကြည်ရင်အမှုခင်းတဲ့အတွက်ဖမ်းဆီးပြီးရုံးတင်ဆစ်ဆီးတဲ့ဖြစ်စဉ်တွေမှာလည်းတရားဥပဒေနဲ့မညီညွတ်ဘဲနိုင်ထက်စီးနင်းလှုပ်ဆောင်မှုတွေရှိနေတယ်လို့ညှတာပြီးပွင့်လင်းမြင်သာစွာဆစ်ဆီးစီရင်တာလည်းမရှိဘူးလို့ဆိုပါရယ်လူ့ခွင့်အချို့ပေါက်ခံရသူတွေအတွက်တရားမဥပဒေအရမျက်နှာဆုံးရှုံးမှုဆိုင်ရာတက်တာခွင့်ရော်ကြီးပေးတာမျိုးမရှိတဲ့အပြင်လင်းနဲ့မြေယာအသိမ်းခံရသူတွေအတွက်လည်းလုံလောက်တဲ့ရော်ကြီးပြည့်အပ်ခြင်းမရှိဘူးလို့ဖော်ပြပါရယ်မြန်မာနိုင်ငံဟာကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ပြီး2012နောက်ပိုင်းမှာတိုးတက်မှုအနည်းငယ်ရှိလာခဲ့ပေမဲ့တဖြည်းဖြည်းကလေးစစ်သားပြန်နဲ့အသုံးပြုလာတာတွေ့ရတယ်လို့ KIO နဲ့ UWSA အပါအဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကလေးစစ်သားဆက်လက်တုံးနေပြီးကလေးတွေစစ်မှုမထမ်းစေခြင်းဒဏ်ငွေပေးဆောင်ရတဲ့စနစ်ကိုကျင့်သုံးနေတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့လူ့ခွင့်ချုပ်ပေါက်တဲ့ဆိုတဲ့ကိစ္စတွေကို INGO နဲ့ NGO အဖွဲ့အစည်းတွေကစုံစမ်းစစ်ဆေးမှုပြုလုပ်မဲ့အရေးကိုလည်းမြန်မာအစိုးရက အပြည့်အဝခွင့်မပြုသလို INGO ကိုယ်စားလှယ်ရေးအပါအဝင်လူခွင့်ရေးသမားတွေမြန်မာနိုင်ငံပြည်ဝင်ခွင့်ဗီဇာတက်တန်းတူပဲထုတ်ပေးပြီးသူတို့ရဲ့လှုပ်ရှားမှုတွေကိုဆက်လက်စောင့်ကြည့်နေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ OHCHR ကလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးဖွင့်လှစ်မဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရသဘောတူညီခဲ့တာတစ်နှစ်ကြာနေခဲ့ပြီဖြစ်ပေမဲ့အဲ့ဒီအဖွဲ့ဝင်တွေကိုမြန်မာအစိုးရကပြည်ဝင်ခွင့်ထုတ်ပေးဖို့အတွက်နှောင့်နှေးနေဆဲဖြစ်တယ်လို့ရခိုင်ပြည်နယ်နဲ့ပဋိပက္ခဖြစ်နေတဲ့ဒေသတွေကိုသွားဖို့အတွက်ခီးသွားခွင့်ပြုမိန်လိုအပ်တယ်လို့ဆိုပါတယ်။ခွဲခြားဆက်ဆံမှုလူဖွဲ့စည်းကအနိုင်ကျင့်မှုနဲ့လူကုန်ကူးမှုခြေနေတွေကိုတော့အခန်း6မှာတိကျဖော်ပြထားပြီးမြန်မာနိုင်ငံကအမျိုးသမီးတွေဟာလိမ်မန်းဆိုင်ရာအဓမ္မပြုကျင့်တာအင်းနဲ့အကျန့်ဖက်မှုခံရတာတွေရှိနေပေမဲ့တရားဥပဒေကအပြည့်အဝအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့ဆိုပါတယ်။ဒါအပြင်မြန်မာအမျိုးသမီးတွေဟာဥပဒေအရအမျိုးသားတွေနဲ့ဒဏ်တူခွင့်ရရတယ်ဆိုပေမဲ့အဲ့ဒီဥပဒေကိုအစိုးရကအတိအကျအကောင့်ထဲပုံမပေါ်ရှင်းရှင်းလင်းလင်းမသိရဘူးလို့ဆိုပါတယ်။မွေးစင်းမှတ်ပုံတင်တဲ့ကိစ္စနဲ့ပတ်သက်ပြီး1982နိုင်ငံသားပြည်ခွင့်ဥပဒေအရအတိအမှတ်ပြုထားတဲ့တိုင်းရင်းသား135မျိုးကလွဲပြီးရိုဟင်ဂျာကလေးငယ်တွေဟာဒီစင်းနဲ့မပါတဲ့အတွက်မှတ်ပုံတင်မခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။အလို့သမားတွေရဲ့ရပိုင်ခွင့်နဲ့ပတ်သက်ပြီးဖော်ပြတဲ့အခန်း9မှာတော့အလို့သမားအသင်းပင်ဖွဲ့စည်းခွင့်ဆန္ဒပြခွင့်တွေတရားဥပဒေအရခွင့်ပြုထားပေမဲ့အလို့သမားရဲ့တက်ကြလှုပ်ရှားသူတွေကိုယာရုလျှော့ချတာ၊နေပြောင်းပြစ်တာစတဲ့ပြစ်ဒဏ်ပေးမှုတွေမချမှတ်ဖို့အတွက်အကာအကွယ်ပေးမထားဘူးလို့ဆိုပါတယ်။ဒီအစိုးရခံစားဟာကမ္ဘာတဝန်းနိုင်ငံပေါင်း200လောက်ရဲ့လူခွင့်အခြေအနေတွေကိုဖော်ပြထားတာဖြစ်ပြီးဆီးရီးယား၊မြောက်ကိုရီးယား၊တရုတ်၊ရုရှားနဲ့အီရန်စတဲ့နိုင်ငံတွေဟာအထူးစိုးရိမ်မှုရှိတဲ့နိုင်ငံတွေလို့လည်းယာယီနိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကပြောပါတယ်
။အမေရိကန်အစိုးရခံစားမှပါတဲ့မြန်မာလူခွင့်ရေးကိစ္စတော်ဖင်မျိုးသက်ပြောပြသွားပြီးတဲ့နောက်မုတ်တုံမုံနဲ့ဒုက္ခတွေရံမုံွေအခြေအနေကြောင့်ဆက်ပါမယ်။မကြာခင်ကြားအောင်တော့မယ်မုတ်တုံမုံနဲ့ဆိုင်ကလုံးမုံတိုင်းအန်ဂရယ်တွေကနေဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပြဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခတွေတွေကိုအကာအကွယ်ပေးဖို့ရံမုံွေမရှိတော့ဘူးလို့နိုင်ငံတကာရွှေ့ပြောင်းချေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ကပြောလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကုလသမဂ္ဂဌာနချုပ်ကနေ VOA သတင်းတော့ Research Live သတင်းပေးပို့ထားတာကိုမှတ်ရင်ကျင်းနိုင်ကပြောပြပါမယ်။
ကောက်ဆက်ပဇာမှာတော့မိုးရေစရွာနေပါတယ်။တိတ်ပြီးမပြင်းထန်သေးပေမဲ့မိုးလေဝသပညာရှင်တွေရဲ့ခန့်မှန်းချက်အရမကြာခင်မုတ်တုံမိုးအဖြစ်ပြောင်းလဲပြီးတိတိထန်ထန်ရွာဖို့ရှိပါတယ်။မိုးတိထန်မှုကြောင့်ရေကြီးမြေပြူပြီးရိုဟင်ဂျာဒုက္ခသည်9သိန်းကျော်နေထိုင်နေတဲ့ယာယီအမိုးကအများအပြားထိခိုက်ပျက်စီးမှုတွေရှိလာပါလိမ့်မယ်။စခန်းနေရာနဲ့မမျှအောင်ကြက်ညက်နေထိုင်နေတဲ့အစမတန်များပြားတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအေဂျင်စီတွေကနိုင်ပေါင်းများစွာအလုပ်လုပ်ခဲ့ကြတာပါ။ဒါမှလည်းမကြခင်ဆွဆွရွရွတိုက်ခိုက်မဲ့လေပြင်းနဲ့မိုးကြီးမှုတန်းကိုတွန်းလှန်နိုင်မှာဖြစ်ပါတယ်။အခုလိုရာသီဥတုဆိုးရွားမှုကြောင့်လူတွေရဲ့အသက်ဆုံးရှုံးနိုင်မဲ့အခြေအနေအလားအလာကိုစိုးရိမ်မကင်းဖြစ်မိကြောင်း IOM ရဲ့ပြောခွင့်ရပုဂ္ဂိုလ် Joel Milman ကပြောပါတယ်။ဒါပေမဲ့လည်းရံပုံငွေအများအများလိုအပ်နေတာကြောင့်လုံလောက်တဲ့အကာအကွယ်တွေပေးနိုင်ဖို့ IOM အနေနဲ့မတက်နိုင်တဲ့အခြေအနေရှိနေတယ်လို့သူက VOE ကိုပြောပါတယ်။တကယ်တမ်းလိုအပ်နေတဲ့ရံပုံငွေဒေါ်လာတန်180ရဲ့ခုနှစ်ရာခိုင်နှုန်းလောက်ပဲလက်ခံရရှိခဲ့တယ်လို့ Joel Milman ကဆိုပါတယ်။
And you can imagine how worried people must be on the ground.
ဒုက္ခတွေစခန်းတွေမှာနေတဲ့လူတွေသူတို့အခြေအနေကိုဘယ်လောက်ထိစိုးရိမ်နေကြမလဲဆိုတာခံမှန်းကြည့်နိုင်ပါတယ်။နေတိုင်းတတ်နိုင်သလောက်လှုပ်ဆောင်ပေးနေတဲ့အပြင်နေတိုင်းလည်းအခြေအနေတွေကောင်းမှုအောင်ကျွန်တော်တို့ဆောင်ရွက်နေတာပါ။ပစ္စည်းကိရိယာအများပြားကိုလည်းကျွန်တော်တို့ဖြန့်ဝေပေးခဲ့ပါတယ်။ပို့ပြီးလုံခြုံမယ်လို့မျှော်လင့်ရတဲ့နေရာတွေပဲစီကိုလူတွေထောင်နဲ့ချီပြီးရွှေ့ပြောင်းပေးခဲ့ပါတယ်။မိုးရွာတာကြောင့်ကျန်းမာရေးအန္တရာယ်ဖြစ်ပေါ်သေးမယ်။မိလာစနစ်ထိခိုက်မဲ့အခြေအနေတွေကိုလည်းကျွန်တော်တို့ကြိုတင်ပြင်ဆင်နေပါတယ်
။ဒါ့အပြင်ဒီအခြေအနေတွေဟာအစောပိုင်းကာလမှာပဲရှိနေသေးပြီးနောက်ပိုင်းမှာဒီထက်မကဆိုးရွားလာဖို့ရှိတယ်လို့လည်း Milman ကတတိပေးပြောကြားခဲ့ပါတယ်။မကြာခင်သတင်းပတ်တွေမှာစိုက်ကလုန်းမုန်တိုင်းနဲ့မိုးရာသီကြာရောက်တော့မှာပါ။ရင်းနှင်းမြုပ်နိုင်တဲ့နေရာမှာခိုင်ခိုင်မှုရှိတဲ့ရွက်ပြင်တဲတွေနဲ့နေထိုင်နေတဲ့ရိုဟင်ဂျာတွေအနေနဲ့မိုးကြီးပြင်းရေကြီးမဲ့အန္တရာယ်အပြင်မြေပြိုကျမှုစတဲ့ကြီးမားလာတဲ့အခက်အခဲတွေအောက်မှာလာပေါင်းများစွာအသက်ရှင်ရုန်းကန်နေထိုင်ရမှာဖြစ်ပါတယ်။တကယ်လို့များလိုအပ်နေတဲ့ရံပုံငွေတွေရခဲ့မယ်ဆိုရင်ဒုက္ခတွေအများအများအတွက် IOM အနေနဲ့အကူအညီနဲ့အကာအကွယ်တွေပေးနိုင်မှာဖြစ်တယ်လို့ Joel Milman ကပြောသွားပါတယ်ရှင
်။ကျောင်းရှင်များရှင်မြန်မာအစိုးရရဲ့ပြည်ပြောင်းလဲရေးစီစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှာဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တကူမေကွန်မှာပြောကြားသွားပါတယ်။ပြည်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါ။အစိုးရအုပ်ချုပ်မှုပြည်ပြောင်းလဲရမှာဘယ်ကဏ္ဍတွေဘယ်ဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလဲ။
လူမှန်နေရာမှာဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကူမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်နေတဲ့အစီအစဉ်ကကျေးဇူးပါတယ်ရှင
်။ VOA ရဲ့တိုက်ရိုက်နေတဲ့အစီအစဉ်တွေမှာပါဝင်ဆွေးနွေးပြီးကိုယ့်ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအကျိုးရှိထိရောက်စွာအသုံးချပါလို့တိုက်တွန်းရင်းဖိတ်ခေါ်ပါတယ်။အခုတော့နိုင်ငံတကာသတင်းလှော်တွေအလှည့်ကြပါပြီ။မြေကဘာနဲ့ပလတ်စတစ်အမှိုက်အန်ဒရယ်အကြောင်းကိုပြောခင်ပြင်သစ်သမ္မတမကြခင်အမေရိကန်လာမယ့်ခီးစဉ်အကြောင်းပြောပါမယ်။ပြင်သစ်သမ္မတအီမန်နူရယ်မက်ခရွန်ဟာဧပြီလ23ရက်နေ့ကနေ25ရက်နေ့ထိအမေရိကန်ပြည်ထောင်စုကိုလာပြီးသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။မစ္စတာထရမ့်သမ္မတဖြစ်လာပြီးကတည်းကဆိုရင်အမေရိကန်ကိုလာမယ့်ပထမဆုံးနိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတမက်ခရွန်နဲ့သမ္မတထရမ့်တို့ဘယ်အကြောင်းအရာတွေကိုများအဓိကဆွေးနွေးကြပါမလဲ။သူတို့နှစ်ဦးကြားထူးထူးခြားခြားနီးကပ်လာတဲ့ဆက်ဆံရေးကနေဘယ်လိုကြလက်တွေများထွက်လာနိုင်ပါမလဲဆိုတာလီဆာဘရိုင်ရဲ့သတင်းလွှာကိုဆက်ပြီးတင်ပြပါမယ်။ပြီးခဲ့တဲ့နှစ်ပြင်သစ်အမျိုးသားနေ့ Bastille Day အခမ်းအနားသွားတဲ့သမ္မတထရမ့်မီရှူမီပန်းတွေစစ်ရေးပြပွဲတွေကိုကြည့်ခဲ့ရပြီးတဲ့နောက်အခုတော့ပြင်သစ်သမ္မတကိုကော်ဇော်နီခင်းကြိုဆိုဖို့အလဲရောက်လာပါပြီ။ပြင်သစ်မှာတော့သမ္မတထရမ့်ကို Eiffel Tower ကထိပ်တန်းဆက်တောက်ဆိုင်မှာသမ္မတမက်ခရွန်ကဂုံပြူညစာနဲ့တည်ခင်းအခမ်းခဲ့ပါတယ်။သူ့အလက်မှာတော့အမေရိကန်ရဲ့ပထမဦးဆုံးသမ္မတဂျော့ဂျ်ဝါရှင်တန်ရဲ့ဇာတိတမိုင်းဝင်မောင်ဗာနွန်ရက်မှာဂုံပြူတည်ခင်းအခမ်းအနားစီစဉ်ထားပါတယ်။သမ္မတမက်ခရွန်ကိုအမြောက်21ချက်ပြစ်ဖောက်ပြီးဂုံပြူကြိုးစိုးမှာဖြစ်တယ်လို့အမေရိကန်လွှတ်တော်နေရာပေါင်းကွန်ဂရက်မှာလည်းမိန့်ခွန်းပြောဖို့ရှိပါတယ်။အဲဒါတွေအပြင်တော့သူတို့နှစ်ဦးဆွေးနွေးရမယ့်အရေးကြီးတဲ့ကိစ္စတွေရှိနေတယ်လို့ပြင်သစ်တန်တမန်ဟောင်းနဲ့ဥရောပရေးရာအထူးကျွမ်းကျင်သူဖိလစ်ပီမိုရူဒဖဂေးကပြောပါတယ်။
When Mr. Trump came to Paris last year, it was the beginning. You know, it was the beginning.
Yes, Mr. Trump, ပြင်သစ်ကိုလာရောကပြောစရာကာလနေတန်းပါ။ခုတော့သူတို့အလုပ်လုပ်ကြရတော့မှဖြစ်ပြီးအဲ့ဒါကအများကြီးပိုခက်ခဲပါတယ်
။ဤရန်ရေး၊ကုန်သွယ်ရေး၊ဂျေရုဆလင်မြို့ကိစ္စ၊ဥတုရာသီပြောင်းလဲမှုစသည်အားဖြင့်သမ္မတဆမ်နဲ့သမ္မတမက်ခရွန်ကြားသဘောထားမတူတဲ့ကိစ္စရပ်တွေကအများကြီးပါ။ဥတုရာသီပြောင်းလဲမှုဆိုင်ရာပါရီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်လိုက်ပြီးတဲ့နောက်ဒီကြေဒီဇင်မာလာကပါရီမှာကျင်းပတဲ့ထိပ်သီးအစည်းအဝေးကိုသမ္မတထရမ့်ကမဖိတ်ခဲ့ပါဘူး။ဒါပေမဲ့ဒီကနေ့မှာတော့ဥရောပမှာသမ္မတထရမ့်အားထားရတဲ့ခေါင်းဆောင်အဖြစ်သမ္မတမက်ခရွန်ကိုအများကမြင်ကြပါလေ။သမ္မတထရမ့်စဉ်းစားပုံတွေကိုတခြားဥရောပခေါင်းဆောင်တွေအတွက်ဖွင့်ဆိုရှင်းပြပေးပြီးဥရောပကိစ္စရပ်တွေအတွက်တွန်းတိုက်လှုံ့ဆော်သူအဖြစ်သမ္မတမက်ခရွန်ကိုမြင်လာကြတာပါ။အဲဒီလိုဟန်ချန်ကြီးလှုံ့ဆော်မှုကအလုတ်ဖြစ်နိုင်သလားဆိုတာအဓိကစံတချက်တစ်ခုအဖြစ်ဒီခီးစဉ်ကိုမြင်ကြတဲ့လေလာသူတွေတဲ့ဂျာမန်မာရှောရံမုံငွေအဖွဲ့ရဲ့ပါရီဌာနခွဲကညွှန်ကြားရေးမှူးအလက်ဇန္ဒရာဒူဟူရှဖာလေအပါအဝင်မှာ
If he gives the impression he is too much aligned on a Washington
သူဟာအမေရိကန်ဘက်အထူးသဖြင့်သမ္မတထရမ့်ဘက်ကိုတိတ်လိုက်လွန်းတယ်လို့လူတွေအမြင်ရှိသွားရင်ပြည်ပမှာတံပြန်ဆိုးကျိုးတက်ရောက်နိုင်ပါတယ်အထူးသဖြင့်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်တစ်ခုကပြင်သစ်နဲ့ဥရောပအကျိုးစီးပွားကိုထိခိုက်လာနိုင်တဲ့အခါမျိုးတွေမှာပ
ါပြင်သစ်ရဲ့အသက်အငယ်ဆုံးသမ္မတနဲ့အမေရိကန်ရဲ့အသက်အကြီးဆုံးသမ္မတတို့ကြားမှာမတူကွဲပြားတာတွေကအများအပြားပါသမ္မတမက်ခရွန်ကနိုင်ငံဆောင်ပါအဖွဲ့အစည်းတွေနဲ့မဟာမိတ်ဖွဲ့လှုပ်ဆောင်တာတွေပေါ်ယုံကြည်ပါတယ်သမ္မတထရမ့်ကအမေရိကန်သာပထမဆိုတာကိုဂိုင်ဆွဲပါတယ်သမ္မတမက်ခရွန်ကအလုတ်ကိုအပြင်းထန်လုပ်သူဖြစ်ပြီးသမ္မတထရမ့်ကတော့ Twitter မှာအဆက်မပြတ်ရေးသူပါဒီကနေ့တင်ပြကတော့ Syria ကဓာတုလက်နက်နဲ့ဆိုင်တဲ့နေရာတွေကိုတိုက်ခိုက်တာမှာနှစ်နိုင်ငံပူးပေါင်းခဲ့ကြပါတယ်။ဒါပေမဲ့သမ္မတထရမ့်က Syria ကနေ American တပ်တွေကိုရုတ်သိမ်းခြင်းပြီးသမ္မတ Macron ကတာရှီခံတဲ့နိုင်ငံရေးနီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအားစိုက်လှုပ်ဆောင်နေပါတယ်။သူတို့ရထားတဲ့ကုန်သွယ်ရေးကင်းလွတ်ခွင့်တွေကို American ကပြန်ရုတ်သိမ်းပြီး Iran Nuclear ရေးသဘောတူညီချက်ကနေထွက်သွားမလားဆိုတာကိုလည်းပြင်သစ်နဲ့ဥရောပနိုင်ငံတွေစိတ်ပူနေကြတာပါ။Philippi Moru the Forget တုံးတက်တာက
Today really there is a big disagreement between Mr Macron and Mr
Iran nuclear is about to need and ပတ်သက်ပြီးဘာဆက်လုပ်မလဲဆိုတဲ့အပေါ် Mr Macron နဲ့ Mr Trump တို့အကြားသဘောထားကွဲလွဲမှုကြီးကြီးမားမားကိုရှိနေပါတယ်
။ Iran အရေးခေါင်းဆောင်တို့ဦးအကြားသဘောထားကွဲလွဲတာတွေကိုညှိနေကြရဲလို့ယူဆကြသူတွေလည်းရှိပါတယ်။ဒီတော့တခြားအဓိကကိစ္စရပ်တွေပေါ်မှာလည်းညှိနှိုင်းကြွယ်ရှိပါတယ်။
ဒါမှသာလျှင်ဒီခီးစဉ်ပြီးဆုံးတဲ့အခါနှစ်ဦးစလုံးအတွဲကျေနပ်အားရပွဲရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ဒီကဆက်လက်တန်းသွင်းနေပါတယ်။ကဘာပေါ်မှာရှိတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်တဦးချင်းစီကနေအသုံးပြုပြီးဖွင့်ပစ်လိုက်တဲ့ plastic အမှိုက်ဟာအလေးချိန်တဒန်စီရှိတယ်လို့နောက်ဆုံးလေ့လာမှုတစ်ခုကနေတွေ့လိုက်ပါတယ်။ဒီလောက်ကြီးမားလာတဲ့ပြဿနာကိုဖြေရှင်းဖို့လုပ်ငန်းလေးတစ်ခုကနေစတင်နိုင်တယ်လို့တပုတ်ရာထဲမှာ plastic အမှိုက်ကင်းစင်ရေးလှုံ့ဆော်လှုံ့ဆော်နေကြသူတွေကပြောပါတယ်။ Off Day လို့ခေါ်တဲ့မြေကဘာနေ့ကြာရောက်တဲ့ April 22ရက်နေ့မှာပဲ Skip the Straw ဆိုပြီးအချိုရည်တောက်တဲ့ plastic ပိုက်တွေကိုအသုံးမပြုဘဲတိုက်တွန်းတောင်းဆိုကြပါတယ်။ဒီဝေသတင်းတော့ Steve Baragona ရဲ့သတင်းတော်ကိုနားလောက်ကပြောပြပါမယ်ခင်ဗျာ။
တောက်စီရအချိုရည်ပူရင်းလိုလိုမှာ plastic ပိုက်ကလေးတွေတွဲပြီးတော့ထည့်ပေးလေးရှိပါတယ်။ဒါပေမဲ့အဲ့ဒီပိုက်ကလေးတွေဘယ်ရောက်သွားသလဲဆိုတာစဉ်းစားဖို့ပါဒလား။ကဘာတဝမ်းကအမိုက်တရိုက်တွေထဲမှာ plastic ပိုက်ကလေးတွေကမြင်တွေ့နေကြအမိုက်တွေထဲကတခုဖြစ်ပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတခုဖြစ်တဲ့ပင်လယ်သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့ကဒီလိုအမိုက်မျိုးကိုထိန်းသိမ်းလာတာနှစ်ပေါင်း30ကျော်ရှိနေပါပြီ။သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့ကအမိုက်ကင်းတဲ့ပင်လယ်ဖြစ်ရေးအစီအစဉ်မှာလောက်ကင်နေတဲ့ဆရာကိုလာကအခုလိုပြောပါတယ
် and over the 30 years volunteers have collected over 10 million
plastic bags ဝန်ထမ်းတွေဟာကဘာတဝန်းကကန်ယူတန်းတလျှောက်နဲ့ရေလန်းတွေပင်လယ်ကမ်းခြေတွေမှာ plastic ပိုက်တွေနဲ့အချိုရည်မွေတဲ့ plastic ချောင်းပေါင်းတန်ချိန်10တန်းကျော်ကိုနှစ်ပေါင်း30ကျော်အတွင်းမှာရှင်းလင်းစုဆောင်ခဲ့ကြပါတယ်
သမုတ်တရားထဲမှာ plastic အမိုက်တရိုက်မျိုးစုံတန်ချိန်တန်ပေါင်း150ကျော်ပြန့်ကျဲနေပြီးကန်ယူတန်းတလျှောက်ပိတ်ဆို့နေတယ်လို့တော်ရိုင်းတရိတ်ဆန်တွေလည်းအဲ့ဒီအမိုက်တွေနဲ့ညှိမိပြီးတော့ဒုက္ခရောက်နေတယ်လို့သမုတ်တရားထိန်းသိမ်းရေးအဖွဲ့ကပြောပါတယ်အမိုက်တွေဟာလူသူအယောက်အပေါင်းမရှိတဲ့နေရာတွေအထိပြန့်ကျဲရောက်ရှိနေတာပါ။သမုတ်တရားထဲကိုနစ်စင် plastic အမိုက်တန်ချိန်၈တန်းရေစီးကြောင်းတွေနဲ့ရောက်ရှိလာပါတယ်။ဒီပြဿနာဟာအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနေတဲ့အရှေ့တောင်အာရှနိုင်ငံတွေမှာကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးမှာရင်းနှီးမြှုပ်နှံထားတဲ့ Close Group Partners အဖွဲ့က Bridget Crook ကပြောပါတယ်။
And it's you know for two primary reasons. One is that the
immigration အကြောင်းရင်းနှစ်မျိုးကြောင့်အခုလိုဖြစ်နေတာပါ။တခုကတော့ plastic အမိုက်တွေကိုတခြားနေရာကိုတည်ပို့ပေးမဲ့လန်တရာတွေမရှိလို့ပဲဖြစ်ပါတယ
်။အမိုက်တွေကိုတိန်းတဲ့စနစ်ပြန်သုံးလို့ရမယ့်ပစ္စည်းတွေအမျိုးအစားခွဲထုတ်တဲ့စနစ်တွေဟာဖွံ့ဖြိုးဆဲနိုင်ငံအတော်များများမှာမရှိသေးပါဘူး။နောက်အကြောင်းရင်းတစ်ခုကတော့တခါသုံး plastic ထုတ်ပို့ပစ္စည်းတွေကိုအသုံးပြုကြတဲ့အတွက်ဒီလိုအမိုက်အများစုကအခြေခံအပြင်တန်ဖိုးမရှိတဲ့အမိုက်တွေဖြစ်လာပါတယ်။ plastic ကလင်းတွေကတော့ချွင်ချက်တစ်ခုပါ။
There are kind of informal economy of waste stickers that are
collected. အမိုက်ကဘီပြန်ရောင်းတဲ့သူတွေက plastic plane တွေကိုတော့ကောက်ကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီပစ္စည်းတွေကပြန်ရောင်းလို့ရတယ်လေ
။ပြန်သုံးလို့ရတဲ့ထုတ်ပေါ်ပစ္စည်းတွေကိုပို့ပြီးတော့ထုတ်လုပ်နိုင်ရင်းနဲ့ပြန်သုံးပစ္စည်းစနစ်တိုးတက်လာစေအတွက် Close Group Partners အဖွဲ့ကကုမ္ပဏီကြီးတချို့နဲ့ပူးရဲလုပ်ကိုင်နေပါတယ်။တစ်ချိန်တည်းမှာပဲအချို့ရေတောက်တဲ့ plastic ပိုက်တွေဆက်ပြီးအသုံးမပြုဖို့လဲကိုလာနဲ့သမုဒ္ဒရာထိန်းသိမ်းရေးအဖွဲ့တို့ကတိုက်တွန်းနေတာပါ။
For most of us we can drink our beverage without a straw just fine so it just kind of seems like really nice
item to throw away တော့လာလူတော်များအတွက်အဆင်ပြေပါတယ်ဒါကြောင့်အမိုက်ထဲကနေပင်လယ်ကမ်းခြေတွေပေါ်ရောက်လာမဲ့ဒီလိုပစ္စည်းမျိုးကိုထိထိရောက်ရောက်ရှော့ချဖြစ်ဖို့ကောင်းတဲ့ပစ္စည်းတစ်ခုအဖြစ်ရည်မှန်းရမှာပ
ါဒါမှမဟုတ်လည်းပြန်သုံးလို့လည်းရတယ်လို့ဆေးကြောပြီးသုံးလို့ရမယ့်တန်ပိုက်ကလေးတွေကိုအစားထိုးအသုံးပြုနိုင်ပါတယ် plastic ပိုက်ကလေးတွေကိုခုချိန်ကစပြီးအသုံးမပြုတော့ဘူးဆိုရင် plastic အမိုက်တွေနဲ့တဘာဝပတ်ဝန်းကျင်ညံ့ညံ့နေတဲ့ပြဿနာကိုဖြေရှင်းနိုင်ပါလိမ့်မယ်ကဟာလူတွေစပြီးလုံနိုင်မဲ့နိလန်တခုဖြစ်တယ်လို့ကိုလာကပြောပါတယ
် We get questions all the time asking about how you know how people can prevent marine debris in their everyday lives
မုတ်ရတဲ့ရောက်နေတဲ့အမိုက်တရိုက်တွေကိုကိုယ့်ရဲ့နေ့စဉ်လူမှုဘဝပုံစံကနေဘယ်လိုကာကွယ်နိုင်မလဲဆိုတဲ့မေးခွန်းတွေကျွန်မကိုတစ်ချိန်လုံးမေးမြန်းကြပါတယ်အချို့ရေတောက်တဲ့ plastic pipe တွေကိုမသုံးမဲနေတာကပထမဆုံးအဆင့်ဖြစ်တယ်လို့ကျွန်မကပြောပါတယ်ဒါကတကယ့်အစပြုလုပ်ရက်ကလေးပါပဲ
ဒါဆိုရင်တော့သမုတ်တရားထဲကိုအမိုက်တရိုက်တွေရောက်မလာအောင် plastic ပစ္စည်းတွေကိုရှော့ချအသုံးပြုနိုင်မဲ့အခြားနည်းလမ်းတွေကိုလူတွေဆက်ပြီးတော့စဉ်းစားလာကြလိမ့်မယ်လို့သမုတ်တရားထိန်းသိမ်းရေးအဖွဲ့ကမျှော်လင့်နေတာဖြစ်ပါတယ်ရှင်
။ကဘာအတွက်အန်ဒရီကြီးလာတဲ့ plastic အမိုက်ကင်းစင်ရေးတိုက်တွန်းလှုံ့ဆော်နေကြတဲ့အကြောင်းနားလောင်ပြောပြသွားတာပါ။မကြခင်မှာပဲဒီစနေနေ့မနေ့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာဖြစ်ပြီးမနေ့ခင်းနိုင်နားဆင်နေကြကဘာသတင်းမီဒီယာတွေကမြန်မာပြည်သတင်းကောင်းထုတ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာအပြင်အမျိုးသမီးရေးရကဏ္ဍနဲ့သိပ္ပံနဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုပါထုတ်လွှင့်ဖို့ရှိတော်မူဆက်လက်နားဆင်ပါခင်ဗျာ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုအစီအစဉ်ဒုတိယပိုင်းကိုလိုင်းဒိုမီတာ32 40 48တို့ပြင်လိုင်းလက်မီတာ190 kHz 1595ကနေပါထုတ်လွှင့်ပါမယ်။အခုဆက်လက်နားဆင်ကြရမှာကတော့မြန်မာနိုင်ငံအကြောင်းနိုင်ငံတကာမီဒီယာတွေမှာရေးသားဖော်ပြကြတဲ့အထက်ကကောင်းလို့တင်ဆက်မယ်။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်အင်္ဂလိပ်စာသင်ခန်းစာတို့ကိုလည်လာရမှာဖြစ်ပြီးအဲ့နောက်မှာတော့
မင်းတို့အဖေကတိုင်းပြည်ကိုအလုပ်ကျွေးပြီးနေတာအဲ့ဒါမင်းတို့အလုပ်ကတော့မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အလုပ်မလုပ်ရဘူးဆိုတော့သူကပြောတယ်အဲ့လိုသီးခန့်နဲ့ချိတယ်လို့ပြောတယ်လေ
မြန်မာတမိုင်းသူတွေဒီကဘယ်သူနဲ့ပတ်သက်လို့အခုလိုအမှတ်တရပြောတော့တာပါလဲအမျိုးသမီးကဏ္ဍမှာစောင့်မျှော်နားဆင်ပါတိတ်ပိုင်းနဲ့ဤပညာကဏ္ဍမှာတော့တမယိုးကြလေယာကနေစက်မှုလေယာဖြစ်လာအောင်ကြိုးပမ်းနေကြတဲ့အကြောင်းသိရမှာပါအခုရင်ဆိုမူရင်းအာပုံမပြတ်မှတ်မှတ်စင်အောင်ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
ဧပြီလ19ရက်နေ့ထုတ် The Global Post မှာ Eric Lee ရေးသားထားတဲ့မြန်မာနိုင်ငံမှာ Facebook ကိုဖိနှိပ်ချုပ်ချယ်မှုကြံရပါဖြစ်အသုံးချနေသလားဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာအမုန်းစကားဖြန့်ဝေဖို့ Facebook အသုံးပြုသူများကိုကန့်သတ်စစ်ဆေးဖို့နဲ့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုညှင်းဆန်ဖို့ Facebook ကိုဂျာကမီဒီယာဖြစ်အသုံးပြုခဲ့တဲ့ရလဒ်ကတော့အခုအခါမှာ Bangladesh နိုင်ငံဘက်ထွက်ပြေးတဲ့ဒုက္ခသည်တစ်သန်းနီးပါးရှိလာတာပဲဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာ Facebook, Facebook Messenger နဲ့ Facebook ပိုင်း WhatsApp ကိုတန်းနဲ့ချီတဲ့လူတွေအကြားသတင်းဖြန့်ဝေရာအဓိကအရင်းမြစ်အဖြစ်သုံးကြပါတယ်။မကြာသေးခင်ကမြန်မာ online advertising ကကောက်ယူထားတဲ့စစ်တမ်းအရ smartphone သုံးဆွဲသူတွေရဲ့85%ခန့်နှုန်းဟာ internet အသုံးပြုလေးရှိပြီး Facebook ကလူသုံးအများဆုံး browser ဖြစ်ပါတယ်။ Rohingya ထောက်ခံသူတွေကစစ်တပ်ရဲ့ဖိနှိပ်မှုအပေါ်ကိုယ်ပိုင်ခံစားချက်တွေဒေါသတကြီးတုံ့ပြန်ပြောဆိုကြတာတွေဓာတ်ပုံတွေကို Facebook မှာတင်ကြတာတွေ့ရပါတယ်။အမုန်းစကားနဲ့အများစိနောက်ရှက်ဖြစ်စေတဲ့ပုံတွေနဲ့ပတ်သက်လို့တိုင်တန်းမှုတွေရှိရင် Facebook ကဖြုတ်ချပေးလို့ရှိပါတယ်။ Rohingya တွေအပေါ်စစ်တပ်ကပြစ်မှုကျူးလွန်တဲ့ဖြစ်ရက်နဲ့ဆိုင်တဲ့ Facebook ပေါ်က post တွေကိုမြန်မာအစိုးရကကန့်သတ်စစ်ဆေးမှုတွေလုပ်ဖို့ကြိုးပမ်းလာတာနဲ့အတူမြန်မာနိုင်ငံမှာနေထိုင်တဲ့ Rohingya ကဗျာဆရာတွေ၊မလေးရှားက blogger တွေနဲ့ဥရောပရောက်မြန်မာနိုင်ငံသားတချို့ရဲ့ post တွေကို Facebook ကစံချိန်စံညွှန်းနဲ့မညီဘူးဆိုပြီးဖြုတ်ချပါတယ်။ထောက်ခံသူတန်းနဲ့ချီရှိတဲ့မြန်မာသမရယုံ Facebook စာမျက်နှာတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံနဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင် Facebook စာမျက်နှာအစိုးရနဲ့အစိုးရမဟုတ်သူတွေကထင်ရှားသူအချို့ရဲ့ Facebook စာမျက်နှာတွေကိုတော့လူတိုင်းအလွယ်တကူဝင်ရောက်ကြည့်ရှုနိုင်ပြီးဒီ Facebook စာမျက်နှာတွေမှာတင်ကြတဲ့ post အရေးအတွက်ဟာ American သမ္မတ Trump Twitter စာမျက်နှာမှာရေးသားသလောက်ကိုများတာပါမြန်မာစစ်တပ်ကအကွက်ချကစားနည်းနဲ့ဝါရဖြန့်ပြီးအာဏာတီးဖို့ကြိုးစားရမှာယင်ပါသူတွေပါအာဏာရှင်ဆိုရဟာထိရှာလွယ်တဲ့လူမျိုးရေးကိစ္စကိုအကြောင်းပြပြီးပြည်သူကိုကြွန့်ကျင်ပါနှက်စွာချေလေပြီးအာနာတီမြေကြီးအတွက် Facebook ကိုအသုံးချနေသလားလို့သုံးသပ်စရာဖြစ်နေပါပြီလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်
။မမြသေးအောင်ကတရင်ကောင်းထုတ်ချက်ကိုတင်ဆက်သွားတာပါ။အခုဆက်ပြီးတော့အင်္ဂလိပ်စာသင်ခန်းစာလေ့လာကြရအောင်ပါ။ဒေါ်လာတန်းစီစဉ်တင်ဆက်ပါရခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
might is right
ပဲဖြစ်ပါတယ်စာလုံးပေါင်းက m i g h t might က in r i s is r i g h t right ကမှန်လားဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့ in r သုံးတာမှန်နေဆိုတဲ့သဘောမျိုးဖြစ်ပါတယ်idiom ဒီဘက်ကလည်းရှိပါလေနိုင်ငံမှာအာဏာရှိဆုံးဒါမှမဟုတ်ကမ္ဘာပေါ်မှာအာဏာရှိဆုံးနိုင်ငံကငါလုတ်ချင်တာငါလုတ်မေးငါလုတ်တာမှန်နေငါမှာအင်အားရှိလို့အင်အားငါတုံးတာမှန်နေလို့ခံယူထားတာမျိုးဖြစ်ပါလေဒီဆုံးနဲ့ပတ်သက်လို့ George Gould ပြတဲ့ဥမာကိုနားဆင်ကြကြရအောင
် In this world today there are still a few leaders who think might is right.
ဒီကိစ္စကဘာပေါ်မှာအနာရှိရင်ရှိလို့တုံနာဟာမှန်နေ
In this world today, there are still a few leaders who think might is right. Might is right.
ဒီကိရမနေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာဒန်စီစဉ်တင်ဆက်တဲ့မနခင်အင်္ဂလိပ်စာသင်ခန်းစာကိုလည်လာခဲ့ကြရတာပါဒီစီစဉ်အစီအကိုတော့တနင်္ဂနွေမနခင်အစီအစဉ်မှာစောင့်မျှော်လေ့လာနိုင်ပါတယ်ဒါ့အပြင် view website burmese.viewnews.com မှာလည်းအားလုံးတစုတစည်းပဲလေ့လာနိုင်ပါတယ်အခုဆက်ပြီးအမျိုးသမီးကဏ္ဍကိုနားဆင်အောင်ပါအမေရိကန်ရဲ့42ယောက်သောသမ္မတ George H.W. Bush ရဲ့ဇနီး Barbara Bush ဟာဧပြီလ18ရက်အင်္ဂါနေ့အသက်62နှစ်အရွယ်မှာ Texas ပြည်နယ် Houston မြို့မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။သူအခုလိုကွယ်လွန်ခဲ့တာအတွက်နိုင်ငံတော်ဝမ်းနည်းကြေကွဲကြသလိုသူနဲ့ပတ်သက်လို့လည်းအမတ်တရချီးကျူးဂုဏ်ပြုပြောဆိုတာလည်းရှိပါတယ်။ကွယ်လွန်သူသမ္မတကတော်ဟောင်း Barbara Bush နဲ့ပတ်သက်လို့နိုင်ငံကဘယ်လိုများအမှတ်ရကြပါသလဲဆိုတာကိုဒီသတင်းပတ်အမျိုးသမီးများကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါတယ်ခင်ဗျာ။
'Cause it only serves to make me more determined to achieve my final goal.
I have no fear of death, which is a huge comfort because we're getting darn close.
ကျမတေးမမကြောက်ပါဘူး။ဒီလိုစိတ်ထားနိုင်တဲ့တွေ့လေကျမတို့အသက်ကြီးလာလို့ဒီကနေ့ဤဝေးရောက်နေတဲ့လူတွေတွေ့စိတ်ကိုစိတ်သက်တာစီပါလေ။ကျမရဲ့ချစ်လက်စွာသောခင်မွန်းဂျော့ချ်ရောကျမတွေရောတေးမကိုမကြောက်ပါဘူး။ကျမတို့ကိုဖျားသခင်ကစောက်ရှောက်มาဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ဖြစ်ပါတယ်လို့2013တုန်းကတွစ်ဆုံမိမြန်ကန်တရားမှာခုလိုပြောကြခဲ့တဲ့သမ္မတဂရိုဟောင်းဘာဘရာပီးစ်ဘုရှ်ဟာနှလုံးယောဂတက်ရှူလမ်းကြောင်းယောဂနဲ့မနာမကျန်းဖြစ်ခဲ့ပြီးတဲ့နောက်ဧပြီလ18ရက်နေ့အသက်62နှစ်အရွယ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်သူ့ရဲ့ခုလိုကွယ်လွန်မှုတွေအမေရိကန်နိုင်ငံတစ်ခုမှာဝန်းနေကြေကွဲကြတယ်လို့သူတက်ရှိထင်ရှားရှိစဉ်ကမိခင်တူဇနီးကောင်တူနိုင်ငံသားကောင်တူပိသခဲ့မှုတွေလေချီချူးပြောဆိုလျက်ရှိကြပါတယ်။တမန်ဒေါ်နယ်ထရမ့်ကဘာဘရာဘုရှ်ကွယ်လွန်မှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ Her strength and toughness really
သူ့ရဲ့ခွန်အားနဲ့ခံနိုင်ရှိမှုဟာကျွန်တော်တို့နိုင်ငံရဲ့စိတ်ဓာတ်ကိုတကယ်ကိုကိုးစားပြုခဲ့တာဖြစ်ပါတယ
်။1925ခုဇွန်လ10ရက်နေ့ကနယူးယောက်မြို့မှာမွေးဖွားခဲ့သူဘာဘရာပီးစ်ဟာခုတမရဖြစ်လာတဲ့ George H.W. Bush နဲ့အသက်16နှစ်အရွယ်မှာဆက်တွေ့ခဲ့ပြီးဒုတိယကမ္ဘာစစ်တွင်ရေငုပ်သင်္ဘောဘုံကျဲလေယာဉ်မောင်းသူ Bush ဟာတက္ကနီခိတအပြန်ဖြစ်တဲ့1945ခုဇန်နဝါရီလ6ရက်နေ့မှာသူတို့နှစ်ဦးလက်ထပ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးရဲ့အိမ်ဆောင်တက်ကတော့သူကွယ်လွန်ချိန်မှာ83နှစ်ရှိပြီးသားသမီး6ဦး၊ညီ14ဦးနဲ့မိ9ဦးတို့ထွန်းကားခဲ့တာဖြစ်ပါတယ်။ခင်မွန်းတဲ့ George Bush ဟာ1966ခုနှစ်မှာ Texas ပြည်နယ်လွှတ်တော်မှဖြစ်ခဲ့ပြီး1980ခုနှစ်မှာတော့ကုလသမဂ္ဂတာမတ်ကြီး1983ခုနှစ်မှာ Republican Party ဥက္ကဋ္ဌနဲ့1984ခုနှစ်မှာတရုတ်နိုင်ငံဆိုင်ရာ American တာမတ်ကြီးပြီးနောက်ပိုင်းမှာ CIA Director ဖြစ်ခန့်အပ်ခြင်းခံရပြီးတဲ့နောက်1980ခုနှစ်89ခုနှစ်မှာဒုတိယသမ္မတနဲ့1989ခုနှစ်နဲ့1993ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါဒါအပြင်တာကြီးဖြစ်သူ George W. Bush ကလည်း2000ခုကနေ2009ခုနှစ်အထိသမ္မတတက်တန်းနှစ်ကြိမ်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်ကြောင့်လေ Barbara Bush ဟာအမေရိကန်တပိုင်းမှာခင်မွန်းတယ်လေသမ္မတအသားလေသမ္မတဖြစ်တဲ့သမ္မတကတော့နှစ်ဦးထဲမှာတဦးပါဝင်ဖြစ်ပြီးအမေရိကန်တပိုင်းမှာနာမည်ကျော်တဲ့သမ္မတကတော့သုံးဦးနဲ့တဦးပါဝင်တယ်လို့သမ္မတတပိုင်းသူတည်သူ Doug Weed ကပြောပါလေ
One of the three greatest first ladies in American history.
People are American the mind ma two jun that samrat ko ro thung u na two u phit par. Lu ri ya su ko Abigail Adams ne nain shin ya par. Tu ro nu u ja kwa cha mu ga nu u zalong ga khin mon le samrat sa phit tu le samrat phit khat bi me. Abigail Adams ka sa samrat ma phit khin 1868 khu ma song ba twa kha par. Barbara Bush ka ro sa phit tu samrat phit da ko le bi lai par.သူဟာစိတ်ကိုထူးချွန်ပြီးကံလဲကောက်ပါတယ်။သူ့အနားမှာရှိတဲ့သူတွေအောင်မြင်ထူးချွန်ကြလို့ပါ
။ချိန်ကနိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်လေးဖြစ်နိုင်ငံသားဝင်ကြီးလေးဖြစ်ခဲ့သူ Colin Powell ဟာ Bush စည်းမောင်နှံနဲ့ရင်းနှီးသူတူဖြစ်ပါတယ်။ Barbara Bush ရဲ့သူ့ကိုယ်သူနှိမ့်ချပြောဆိုမှုနဲ့ပတ်သက်လို့အမှတ်တရအခုလိုပြောခဲ့ပါတယ်
။
She was dedicated to America. She was dedicated to family, and she treasured friends.
သူကအမေရိကန်နိုင်ငံရဲ့အကျိုးကိုရှေ့ရှုဆောင်ရွက်သလိုမိသားစုအပေါ်လဲတန်ရုံးစဉ်ကြီးသူဖြစ်တဲ့အပြင်မိတ်ဆွေတွေအပေါ်လဲတန်ဖိုးထားခဲ့သူပါ။သူကုလိုထားတဲ့စိတ်ဓာတ်ကိုလည်းကျွန်တော်နှစ်တော်ကြာပဲနေရာမျိုးမျိုးမှာတွေ့ခဲ့ရပါတယ်။ဒါအပြင်သူကတိတ်ကိုသူ့ကိုယ်သူနှိမ့်ချတာကိုတွေ့ရပါတယ်။ကျွန်တော်မှတ်မိပါတယ်။သူတပရကရောအဖြစ်အင်ဂျီရောကိုရောက်လာတော့ကလည်းတင်းနောက်တူကသူ့ကိုမေးခဲ့ပါတယ်။ဘယ်သူကသူ့ရဲ့အဝယ်အစားစင်ရင်မှုကိုတာဝန်ယူမလဲဆိုတာကိုပါ။အဲ့ဒီအချိန်တုန်းကအရင်တပရကရောတူဖြစ်တဲ့Nancy Reagan ကဒီဇိုင်နာအဖိုးနဲ့အင်ဂျီတွေဝယ်ခဲ့တာကိုရည်ညွှန်းပြောခဲ့တာပါ။သူရှိရှိမဲ့ပြန်ပြောခဲ့တာကဘသူကမှသူ့ကိုဆင်ပေးမှာမဟုတ်ပါဘူး။သူ့မှာရှိတဲ့အဝတ်အစားတွေကိုပဲယူလာမှာပါလို့ပြောခဲ့ပါတယ်
။တာကြီးဖြစ်သူသမ္မတဟောင်း George W. Bush ကတော့သူ့မိခင်ကွယ်လွန်မှုနဲ့ပတ်သက်လို့သူ့အနေနဲ့တရားနဲ့ဖြေနိုင်ခဲ့တဲ့အကြောင်းသတင်းမီဒီယာကိုအခုလိုပြောခဲ့ပါတယ
်။ She had great faith. She truly believes that she is there's an afterlife.
ကျွန်တော်အမိကနောင်ဘဝကိုတကယ်ပဲယုံကြည်ပါတယ်။ဘုရားသခင်ကသူ့ကိုနှွေးထွေးစွာကြိုဆိုလိမ့်မယ်လို့သူယုံကြည်တယ်။ဒါကြောင့်တရားမှာကိုမကြောက်ခဲ့ပါဘူး။သူဒီလိုဘဝကူးကောင်းမှဖြစ်တဲ့အတွက်လေသူကွယ်လွန်သွားရတဲ့အပေါ်ကျွန်တော်စိတ်ဖြည့်နိုင်ခဲ့ပါတယ
်။အလားတူပဲတားဖြစ်သူရဲ့ဇနီးသမရဂရဟောင်းလော်ရာဘုရှ်ကလည်းသူ့ရက္ခမကိုစံပြနမူနာယူခဲ့တယ်လို့ပြောခဲ့ပါတယ်
။ And I couldn't talk about women leaders without mentioning them
အမျိုးသမီးခေါင်းဆောင်တွေအကြောင်းပြောမယ်ဆိုရင်ကျမရောက်ခမအကြောင်းမပြောဘဲမနေနိုင်ပါဘူးသူ့ကိုနမူနာယူပြီးကျမလည်းသမရဂရောခေါင်းတူဖြစ်လာခဲ့တာပါသူ့ရဲ့ရှေ့ဆောင်လမ်းပြမှုအတွက်ကျမတိတ်ကိုကျေးဇူးတင်ပါတယ
်အိမ်တော်တက်83နှစ်ကြာပေါင်းတင်လာခဲ့တဲ့ဘာဘရာဘုရှ်နဲ့ဂျော့ချ်ဘုရှ်တို့ဇီးမောင်နှံဦးတို့ကြားထားရှိခဲ့တဲ့မြစ်တာဟာလေအများအားကြစရာဖြစ်ခဲ့ပါတယ်အသက်20အရွယ်မှာကျောင်းဆက်မတက်ပဲဂျော့ချ်ဘုရှ်နဲ့လက်ထပ်ခဲ့တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့လေBarbara Bush ကသူမကွယ်လွန်မီသတင်းမီဒီယာကိုပြောခဲ့တာကတော့
One of the reasons I made the most important decision of my life to marry George Bush is because
ဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ကတော့ George Bush ကိုလက်ထပ်ခဲ့တဲ့အကြောင်းကသူကကျမကိုရည်အောင်လုပ်နိုင်လို့ပါပဲ။မှန်ပါတယ်။တခါတလေမျက်ရည်တွေကြားမှာရည်နိုင်ခဲ့ကြပါတယ်။အဲ့လိုဘဝမှာအတူစိတ်ချမ်းသာမှုရှာနိုင်တာဟာလေကျမတို့နှစ်ဦးကြားနှောင်ကြိုးကိုခိုင်မာစေပါတယ်။ဒါကြောင့်လောကမှာစိတ်ချမ်းသာစွာနေကြပါဘဝမှာစိတ်ချမ်းသာမှုမရှာနိုင်ရင်တော့လူဖြစ်ရကျိုးနှက်မှာမဟုတ်ပါဘူးလို့ဘာဘရာဘုရှ်ကပြောခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဂရောတိုင်းဟာနိုင်ငံအကျိုးတွေပရဟိတလုပ်ငန်းတွေကိုရှေ့ရှုဆောင်ရွက်လေးရှိကြရမှာဘာဘရာဘုရှ်ကတော့မိဘတွေကဒါသမီးတွေကိုစာဖတ်ပြဖို့အားပေးခဲ့တဲ့အတွက်လေဘာဘရာဘုရှ် Foundation for Family Literacy ကိုမတည်ခဲ့တာဖြစ်ပါတယ်သမရဂရဟောင်းဘာဘရာဘုရှ်နဲ့ဖတ်တယ်လို့နိုင်ငံတော်အမှတ်ရနေကြတယ်လို့ပင်ဆယ်ဗေးနီးယားပြည်နယ်နေသမိုင်းသူတည်သည့်ဒေါ်ဖြူဖြူကလည်းဘာဘရာဘုရှ်နဲ့ဖတ်တယ်လို့ဘယ်လိုအမှတ်ရပါသလဲဆိုတာကိုတင်ပြရင်ဒီသတင်းပတ်ရဲ့မြစ်သမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင်
သမရဂရောဒီထဲမှာဘာဘရာဘုရှ်ကိုကျွန်မဘယ်လိုမြင်တယ်လဲဆိုရင်သမရဂရောဆိုပြီးဘာလုပ်ပေးရမှာတဲ့သူကသမရဂရောတယောက်နေနဲ့ပြည်သူပြည်သားတွေအတွက်လိုအပ်တာတွေဘာလုပ်ရမလဲဆိုအဲ့လိုမျိုးသဘောမျိုးခံယူချက်ရှိတယ်နော်ရင်းနှီးပေါင်းနှင်းနဲ့ဆက်ဆံတဲ့တော့သူနဲ့ဆိုရင်လည်းဘာမဆိုပြောလို့ရတဲ့သဘောမျိုးရှိတယ်။သူက George W. Bush သမရဖြစ်တော့သူကသမီးလေးနှစ်ယောက်ပါပါ။သမီးလေးတွေကအပေါ်တက်မှသမရအိမ်တော်မှာရှိတဲ့သမီးတွေနေတဲ့အခန်းမှာနေတော့သူ့သမီးလေးကအခုဒီရေးတယ်။ Jenner Bush ကသူ့မိမလေးကသူ့အဖွားကပြောလဲစင်အဲ့ဒီတော့ကျွန်မနဲ့ကျွန်မအမပေါ့။အရန်ကိုပျော်ပြီးတော့နော်ကျွန်မတို့နေတဲ့အပေါ်တက်အခန်းကနေဖပုံးမှုပေါ့နော်ဖုံးဆက်ပြီးတော့သူကြိုက်တဲ့ဟာလေးပေါ့။မှားပြီးအပေါ်တက်အခန်းကိုမှားဦးမှားရေပေါ့ဒါအခွင့်အရေးလေဒါနေတဲ့အခွင့်အရေးမှမဟုတ်လို့သူလုံလို့ရတာသမရသမီးပဲလုံလို့ရတာဆိုလုံလို့ဆိုကော်မလေးတွေကလုံကြ။အဲ့မှာကျမတို့ဖွာအီရတဲ့ကျမတို့လုတာတကားပေါက်ကနေချိရကျမတို့ဘာပြောလဲဒါလုတာငါမကြိုက်ဘူးမလုပ်ရဘူးမင်းတို့ကသမရသမီးတွေနဲ့မင်းတို့အချိန်တန်ရင်အောက်မှာသင်္ကြန်ကမှမစားရနဲ့အပေါ်တက်တိမင်းတို့ကအခွင့်အရေးယူပြီးအောက်ကစာပို့မှုကလူတွေကိုအချိန်မတော်ဘာစားခြင်းနဲ့ညာစားခြင်းနဲ့ဆိုပို့လို့အဲ့ဒါမျိုးမင်းတို့ဒါလုံလို့မရဘူးဒါနော်မင်းတို့အဖေကတိုင်းပြည်ကိုအလုပ်ကျွေးပြူနေတာအဲ့ဒါမင်းတို့အလုပ်ကနော်မင်းတို့အဖေကိုအကူအညီပေးရမယ်မင်းတို့အလုပ်မလုပ်ရဘူးဆိုတော့သူပြောတယ်အဲ့လိုသီးခန်းနေရှိတယ်လို့ပြောတယ်လေမင်းတို့ကတိတ်ကျူတော့ကဟိုတယ်မဟုတ်ဘူးဟိုတယ်လို့တဖုံးဆက်ပြီးတော့ဘာမှဒီလိုပို့ပေးတာမင်းတို့လုပ်လို့မရဘူးသူအဖွာသူအလိုပြောရဲဆိုပြီးပြောတယ်နော်အဲ့လိုရှိတယ်နောက်တစ်ခါ Wesley College အမေရိကန်နိုင်ငံမှာမြို့ကြီးတက်တဲ့ college အမှတွိုင်းသူဝင်းနေတယ်မင်းကသူပြောရခါသူကဘာပြောလဲဆိုအဲ့အမျိုးသမီးတူကြီးကဒီထဲမှာတဲ့ခမတယ်မှာရှိတယ်တိရောက်ကပေါ့နော်တနည်းနည်းကြာရင်ကျမရဲ့ခြေရောက်ကိုမင်းလိမ့်မယ်တဲ့ အိမ်ဖြူတော်မှာပေါ့နော်သမရရဲ့ကျင်ပက်အနေနဲ့အိမ်ဖြူတော်မှာကြည့်ကြပြီးတော့ဒီထဲကတယောက်ကရှိကိုရှိလိမ့်မယ်စီသူပြောတယ်ဆောင်းမှာပါပြောလဲဆိုရင် I wish him well တဲ့သူပြောတယ်ဆုံးလို့ချင်တာပါတဲ့စမိုင်းလိုင်းကိုဖတ်လိုက်တော့ဟာ I wish her well မဝင်ဘာလို့ him ဆိုတော့အဲ့ဒါကဟင်ပေးလိုက်တာ I wish him well ဆိုတာဒီခုထဲကမြို့တမီးတွေနေထဲမှာတယောက်ကသမရဖြစ်မယ်ဆိုရင်သူရဲ့ယောက်ျားကလေအဲ့သမရရဲ့ကျင်ပေါ်ပေါ့နော်အဲ့တော့သူအဲ့ဒါမျိုးဆိုထည့်တော်တဲ့အောက်ကနေအားတော့ခါလေးအားရဝမ်းသာပြီးတော့လက်ခုပ်လက်ကွာတွေတီးကြတယ်ဆိုမျိုးသမီးကရေးကြည့်တယ်ဒီနေ့ကျရင်မျိုးသမီးကသမရရဲ့ကျင်ပေါ်တွေမကဘူးသမရတောင်ဖြစ်နိုင်နေဆိုတဲ့သဘောသူကအဲ့လိုမျိုးပြောကျမတို့အဲ့ဒီ line ကိုအဲ့လိုပဲခံယူရဲ
တော်လတ်တန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုသတင်းပတ်စင်တောက်ကြညနဲ့အခုလိုစနေမနေ့ခင်းတွေမှာထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးနားဆင်ကြရမှာကတော့သိပ္ပံနဲ့ဤပညာကဏ္ဍပါဒေါခင်မျိုးတက်စီစဉ်တင်ဆက်ပါရခင်ဗျာ
မြမလေးရဆိုက်ပြိုးရေးမှာတမယိုးချဆိုက်ပြိုးတဲ့ပုံစံကနေပြောင်းပြီးဆက်တွေခင်မီနီးစနစ်တွေတုံးဖို့တွန့်ဆုံနေသူတွေအများအပြားရှိပါတယ်မြမတောင်သူတွေရဲ့တမယိုးချလက်မှုလေယာကိုဆက်မှုလေယာဖြစ်လာအောင်တနိုင်တပိုင်းကြိုးပမ်းနေသူတွေရှိနေတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေ။စိုက်ပျိုးရေးမှာခင်မီစိုက်ခရီးယာတွေနည်းပညာတွေကိုသုံးလာဖို့ဆိုရင်ကျေးလက်နေတောင်သူတွေကိုယ်တိုင်ဆက်တွေနဲ့ထိတွေ့ဖို့ဘလို့နည်းပညာတွေပေါ်နေလဲဆိုတာကိုသိကြဖို့လိုပါတယ်။ဒီလိုဖြစ်လာဖို့အတွက်အစိုးရလုပ်ပေးမှာကိုစောင့်နေမယ်အစားနားလေတက်ကျွမ်းသူတွေအနေနဲ့ကိုတက်နိုင်တဲ့နေရာကနေတဒက်တအားအကူအညီပေးနိုင်တယ်ဆိုတော့ကိုလက်တွေ့ပြသူတွေရှိနေပါတယ်။မြေပဲဆိုင်ပြတဲ့နေရာမှာမျိုးစစ်ချကိရိယာကိုလက်တွေ့သုံးပြပြီးဆက်မှုလေယာကနေရတဲ့အကျိုးတွေကိုတောင်သူတွေသိအောင်မိတ်ဆက်ပေးဖို့အတွက်ကြိုးပမ်းနေတယ်လို့ပြောလာသူကတော့ဆိုင်ပြရေးသုံးကိရိယာတွေထောက်လုပ်နေတဲ့ Pioneer Agribusiness Company ကဒေါက်တာမျိုးအောင်ကျော်ပါ
အကူတိုင်းကကဝမြုပ်နေပေါ့အဲ့ထက်ကရွာလေးတရာမလဲသမားကြီးပေါ့နော်သူတို့ကတော့ကျွန်တော်ယူစီချကရိယာဆယ်လမ်းမလောက်ရှားတဲ့အခါကျတော့ပထမတော့ပူညံပူညံပေါ့ဆရာကလည်းမျိုးတော့မကုန်ဘူးနဲ့တောင်းရင်အကျဲကြီးရေဆိုလို့ရှိရင်တဲ့အပင်နေတဲ့အခါကျထွန်းနှုံးနေကြမယ်လို့သူတို့ထင်တာပေါ့နော်လုံရင်းနဲ့ဘာဖြစ်လာလဲဆိုတော့တပင်ရဲ့ပြီးနှုံးကသူတို့တမျိုးကြအစီယူလက်နဲ့ချပြီးတော့စိုက်တဲ့ဟာလည်းနှစ်စာသုံးစာလောက်တဲ့နေတာအဲ့ကျွန်တော်ရေဝဲတောင်နေရလေအဲဟိုပုံမှန်20လောက်ပဲပါတယ်ကျွန်တော်ဟာ60လောက်ဒီပါတဲ့ခါကျတော့သူအိုက်ပါတယ်မျက်လုံးပြူးသွားနှုတ်လဲနှုတ်ကြည့်ရောတမျိုးကြသူစိုက်တဲ့ချင်းကတအေးဆောက်တင်းပြလာလောက်ထွက်တယ်အခုကျွန်တော်နီးနေနေစိုက်တယ်စိုက်ကော132တင်းထွက်တယ်အိုက်ပါတယ်သူတော်တော်လေးမျက်နှာကိုပြုံးနေလာပဲနောက်ပြီးတော့ထွက်တဲ့မြေပဲတော့မှန်သမျှအပြင်းကိုမပါတာလုံးမိတ်လုံးညက်ကိုမပါတာ
လေယာဉ်သုံးပစ္စည်းတွေကတချို့မျိုးစိချကရိယာတွေဟာမျိုးစိနဲ့မကဘဲမျိုးစာပေးတဲ့နေရာမှာပါတုံနိုင်ပါတယ်
ကျွန်တော်တို့မျိုးစာကောင်းကောင်းထည့်တဲ့ကရတဲ့အိပ်ကို9000ခွဲလောက်ရှိတယ်တခါညီပဲလေးကချောခံပြီးတော့သူစီးတော့ကောင်းကောင်းထွက်ပြီးတဲ့အခု32တင်ပူထွက်တဲ့ကြောင့်မလို့ကျွန်တော်3သိန်းကျော်ပူရမယ်တဲ့သူကအဲ့လိုကိုပြောသွားတယ်အဲ့တော့သူထည့်လိုက်တဲ့ input တဲ့အစ5000ကျော်ကျော်လောက်ကြီးကျက်သွားတယ်ဆိုတော့သူအများကြီးကျေနပ်သွားတယ်။အဲ့ဒီနေရာကိုအနီးနားလေသမားတွေကလည်းလာပြီးတော့ကြည့်တယ်။သူတို့ကကျွန်တော်အဲ့သုံးတဲ့မြေဩဇာဈေးကြီးတဲ့ခါကျတော့သူတို့အနေနဲ့မသုံးလို့ကြဘူးလေအဲ့တော့။အဲ့တော့လေသမားတယောက်ကဘာပြောလဲဆိုတော့ကျွန်တော်တို့အခု line ငုံတော့ထိုင်ကြည့်လို့ဒါယုံတာနော်တဲ့။ဆရာတို့ကပြောရင်ကျွန်တော်ယုံရင်မှယုံပါတဲ့။အဲ့ဒါကြောင့်လေသူတို့လက်တွေ့လည်းမြင်တယ်။နောက်သူတို့ကိုယ်တိုင်လည်းမြေပဲပင်တွေကို line နှုတ်ကြည့်တယ်။တွေးလိုက်တဲ့အတောင်တီတယ်ကွာသူတို့အားနေချက်ကဘလို့ဆိုတော့သူအဲ့မှာတေးသေးချာချာမြင်းသွားတာကိုင်းထဲကိုလိုက်ပြောသူနှုတ်တာတပင်းချင်းနှုတ်ပြောကြည့်တာပေါ့နော်အားနေချက်ရှိတဲ့အပင်လည်းရှိတာပေါ့ဒါပေမဲ့တော်တော်များများဥမာ 70% လောက်ကအတောင်တွေအများကြီးများနေတဲ့ခါကျသူတို့ကောင်းကောင်းလက်ခံသွားတယ်အဲကြောင့်တော့မြေပဲတောင်ကျွာသူတို့ဘလို့ဆိုတာသိနေတာဟုတ
်အကျိုးမြတ်ပို့ပြီးဖြစ်တွန်းအောင်မှန်ကန်တဲ့ဤပညာကိုသုံးဖို့လိုတာမို့ဒီဤပညာတွေကိုတောင်သူတွေလက်တွေသိလာအောင်လုပ်ပေးနေတယ်လို့လည်းပြောပါတယ်တောင်သူအများစုဟာစိုက်ပျိုးရာမှာသမယိုးချန်ဤတွေနဲ့တင်လောက်ကင်နေကြတာမဟုတ်ဘဲစိုက်ပျိုးပြီးချိန်မှာလဲအချောက်ခံဆက်တို့ချိတ်ခွဲဆက်တို့တုံးလာလို့အလေးအလွန့်နေအောင်လူရင်အားနဲ့အချိန်ကုန်တက်တာအောင်စက်ကရီယာတွေနဲ့လုံနိုင်တဲ့ဤတွေရှိတာကိုသိပြီးမသိကြသေးပါဘူး
သမယိုးချတွေပဲများတာပေါ့နော်ဟိုဘယ်နေရာကြီးကြီးဥမာ စပားပဲကြီးကြီးပဲပဲကြီးကြီးပြောင်းပဲကြီးကြီးဒီထုတ်ကုန်ဒီမှာသူတို့အနေနဲ့မကနကဒရိုင်းဆိုတဲ့အပိုင်းကိုတောင်းတော့မတုံးရတဲ့အခါကျတော့သူ့ရဲ့6တင်6တိုက်တဲ့ကာလာအတွင်းမှာသူလူချင်းရဲ့အစူတက်ကိုရပြီးမှသာလေကုန်ပစ္စည်းတွေပျက်စီးတယ်ဆိုတဲ့အပိုင်းအင်မတန်နေသွားမယ်ဥပမာတော့ဇဘာပေါ့နော်သူ့ခါမှာရိတ်ချွေစဲနေနဲ့လှုပ်လိုက်တဲ့အခါကျတော့ဒီတရအတွင်းမှာဟိုဇဘာက900နဲ့1000ကျချက်ချင်းကိုဝုန်းနဲ့ကိုထွက်လာတယ်ဒီဇဘာကို24နိုင်ပြင်ပြီးချာရ6နိုင်မှုလုံးမှသာလေသူ့ရဲ့အကြီးသေးပိုင်းကအကောင်းဆုံးအခြေအနေကိုရမှာအော်ဒီတမျိုးကြနေနဲ့သွားလန်းလို့တော့စိတ်ချရတဲ့အစိုးရရောက်ဖို့ဆိုရင်3ရက်လောက်3နေလောက်ကိုတခြားလန်းရပါတယ်အဲလန်းတဲ့နေရာမှာစနစ်မကျလေသူ့အည်သွေးပိုင်းနဲ့အားနည်းချက်တွေရှိသေးအဲ့နေရာမှာသွားပြီးကျိုးမဲ့ကိစ္စအယောင်တွေပြက်မဲ့ကိစ္စမှုတွေပေါက်မဲ့ကိစ္စဒါတွေကဒီအချိန်တူတွေမှာဖြစ်လာနိုင်တဲ့ပြဿနာတွေကဘာပြင်မှာစပကွန်ကထုတ်ထားတဲ့ခါကျတော့အတွင်းပိုင်းမှာဘာဖြစ်လဲဆိုတော့ဘူးမှတည်ချာမသိဘူး။လေသမားလည်းမသိဘူး၊စက်ပိုင်းလည်းမသိဘူး။သူတို့အနေနဲ့ရောင်းရင်းဝယ်တာကြတော့ကဘာပြင်ပြီးရောဆိုတဲ့စိတ်ရှိတဲ့ခါကျတော့မိမိရဲ့ကုန်ထုတ်ကုန်ရဲ့ရည်သွေးကိုကောင်းအောင်ကြိုးစားဖို့ဆိုတော့ဘူးမှအာမထက်ကြဘူး။အဲ့ဒီခါကျတော့ဒီဒီဒီအားနဲ့ချက်တွေကကျွန်တော်တို့ဒီဆန်ဆန်လောကမှာဒီအစာပိုင်းနဲ့ကမကောင်းတဲ့ခါကျဒီအနှောင်းပိုင်းမှာလည်းဘလို့မှမကောင်းနိုင်တော့ဘူး။ဘလောက်ပဲကြိတ်ခွဲတဲ့ဆက်ကကောင်းကောင်းတွင်းလာတဲ့ကုန်ချမ်းအရည်သွေးမကောင်းရင်ဘလို့မှကောင်းကြအကြောင်းမရှိဘူး။ကြောင်းလာတဲ့ရိတ်သိမ်းစနစ်နဲ့အတူကျွန်တော်လိုင်ရောညီတွေဖြစ်ဖို့ကဒီအချောက်ခံချက်တွေမတုံးလို့မရဘူးခင်ဗျ။ဒါကကျွန်တော်တို့တကယ်ကိုတွန်းတိုးတိုက်တိုက်ကိုပြောနေရတာပေါ့နော်။
ခင်မစိတ်ကြရတွေကိုသူ့နေရာနဲ့သူတုံးလာမယ်ဆိုရင်မှုတက်တာလို့စားသုံးသူအတွက်ချမ်းမာရေးထိခိုက်စေတဲ့အန္တရာယ်ဖြစ်နိုင်တာတွေကိုပါကာကွယ်နိုင်နေဆိုတာသိစေချင်တယ်လို့လည်းပြောပါတယ်
။ဒီကြီးနံနေရာအဲ့ဒီချာချာ6တွေ့အောင်မလုပ်ရင်သူ့နောက်ဆက်တွဲကချမ်းမာရေးနဲ့ပတ်သက်တဲ့ပြဿနာတွေကြီးရအောင်ဥပမာအဖြစ်ကျွန်တော်တို့ဒီမြေယုတ်တီးပေါ့နော်။ဒါအညာမှာဆိုလို့ရှိရင်ဒီတိုင်းသဲပေါ်မှာပဲလှမ်းကြတယ်။အညာတော့ဒါ66တွေ့ဖြစ်တဲ့အခါကျတော့သဲပေါ်မှာလှမ်းနေပါပါကိုမချင်းကြဘူးတချို့ကြတော့လေတမန်နလင်းလိုအားပြုံးပေါ့လမ်းနေတချို့ကြပါပါလမ်းတာတဲ့ထူထူလမ်းတာများတယ်ကုန်ကျင်ကများတဲ့ခါကျတော့သူတို့နည်းဒီမှုရောမှုရတယ်ဒါပေမဲ့အချိန်နဲ့အမျှသူကဘာဖြစ်လာလဲဆိုတော့အထဲမှာမှုတက်တဲ့ပြဿနာတွေကအများကြီးဖြစ်လာတယ်။ဘာကြောင့်လဲဆိုတော့လမ်းလိုက်ပြီဆိုရဲကွာဒီမြေဦးတီးထဲမှာရှိတဲ့အဆူတက်ကအပြင်ကိုထွက်တယ်။အပေါ်ပိုင်းကမြေအောင်ကြီးရဲ့အားနဲ့၆ဖို့ရှိပြီမဲ့သူ့အောင်မှာရှိတဲ့ဒီမြေဦးတီးတွေကတော့အထဲမှာဆူတက်လာတယ်အထက်ကရေတက်ကထွက်လာတဲ့ခါကျ condensation ဆိုတဲ့အထက်မှာအိုက်ပြီးတော့ဆိုးလာတယ်ဆိုးလာပြီးဆိုတာနဲ့အဲ့အထက်မှာကြီးတဲ့မြေုပ်သီးတွေကအနည်းနဲ့များမှုတက်လာတာဒီမှုကလူတွေကိုဒုက္ခပေးတဲ့ aflatoxin ဖြစ်နေတဲ့ခါကျတော့စားလို့ခြင်းပြဿနာတက်ပါမြေုပ်သီးကုန်တယ်ဒီနေနဲ့လက်နဲ့တော့ကောက်တယ်ကောက်ပေမဲ့တူတူကူကူဟိုများများအကောက်ကြီးများများအယောတွေများလေးပဲလေအဲ့တော့တော်တော်စိုးစိုးဝါးဝါးလောက်ကောက်ပြီးတော့တောင်တန်လောက်ကျတော့ခြံထားခဲ့တာရှိတဲ့ခါကျတော့ဘာပဲပြောပြောကုန်တယ်ဒီနေနဲ့အယောတွေဆိုတဲ့ကိစ္စကိုစဉ်းစားတဲ့ခါကျတော့ဟိုတိတိယောက်မလုကြဘူးပေါ့နော်လုကြတော့ကျွန်တော်တို့စားတောင်းနေတဲ့ဂျုံပစ္စည်းတွေမှာစီတီဆိုတဲ့ပြဿနာတော်တော်လေးကြီးလာတယ်ပေါ့နော်နေလန်းနေဆိုတဲ့နေရာမှာများသောအားဖြင့်ကျွန်တော်တို့တိတလောက်ကတော့9ရက်လောက်လှမ်းရတယ်ကျွန်တော်တို့အခုဆိုရင်ငွေသီးကိုဒီဆိုလာဒရိုင်ယာတွေနဲ့မှထည့်ပြီးတော့လှမ်းလိုက်တဲ့အခါကျတော့အချိန်ကတော်တော်လေးကျုံသွားတယ်အချိန်နဲ့9ရက်လောက်ဆိုပြီးရတဲ့သဘောရှိပါတယ
်ဒေါက်တာမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
တိုကီမြို့သားစီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုလည်းသတင်းပတ်ဆင်တောက်ကြညာနဲ့အခုလိုစနေမနေ့ခင်းတွေမှာထုတ်လွှင့်နေပါတယ် VOE ကဆက်လက်အသံလွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သောရရှင်များခင်ဗျာအီပီလာ3ရက်နေ့ကကွာလာလမ်ပူမှာကျင်းပတဲ့30ကြိမ်မြောက်အမေရိကန် ASEAN တွဲဆုံဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုအရှေ့အာရှနဲ့ပစိဖိတ်ရေယာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဇန်တွန်ဒန်ဟာမလေးရှားနိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝင်ရလန်အီဘရာဟင်နဲ့တူပူးတွဲပြီးတော့တဘာပတိဖြစ်တာဝန်ယူခဲ့ပါတယ်။ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့ဝင်တွေနဲ့အာဆီယံအတွင်းရေးမှူးချုပ်ယုံလို့ကြမှာအကျိုးများစေမဲ့ဆွေးနွေးမှုတွေနဲ့အမေရိကန်နဲ့အာဆီယံကြားမှာအရေးပါတဲ့မဟာဗျူဟာမြောက်လက်တွဲဘက်တွေအဖြစ်ပြသခဲ့ကြပါတယ်။အာဆီယံအသင်းကြီးနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့ကိုယ်စားလှယ်တွေဟာစီးမင်းစည်းကမ်းပေါ်မှာအခြေခံတဲ့အခင်းကျင်းနဲ့အာဆီယံကိုဗဟိုပြုတဲ့ဒေတာရင်းဖွဲ့စည်းမှုကိုဆက်လက်ကျင့်သုံးသွားဖို့ကြိပြုခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံအဖွဲ့တို့ဟာလွတ်လပ်ပြီးတော့တကားဖွင့်ထားတဲ့အင်ဒိုပစိဖိတ်ဒေတာနဲ့ပတ်သက်ပြီးတော့အမြင်တဘောထားတွေကိုဆွေးနွေးခဲ့ကြပါတယ်။ နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားနိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့ကြားမှာထိတွေ့လှုပ်ဆောင်နှံကျင်ရှိတဲ့ဖွံ့ဖြိုးတိုးတက်မှုအရေးလက္ခဏာတွေတွေ့မြင်ရတဲ့အပေါ်တက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကကြိုးဆိုခဲ့ကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်မစ္စိုင်းတုံးစနစ်ကိုတော့အထူးစိုးရိမ်မှုဖြစ်ရကြောင်းပြောကြားခဲ့ကြပါတယ်။သူတို့အားလုံးဟာမြောက်ကိုရီးယားနိုင်ငံဘက်ကကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝအကောင့်ထဲပေါ်စေဖို့နဲ့စစ်ဆေးနိုင်မှုနောက်တစ်ကြိမ်ပြန်လည်ပြီးတော့ပေါ်ပေါက်မလာနိုင်အောင်ခိုင်မာတဲ့ရှေ့တိုးခြေလှမ်းလှမ်းတွေအထိဖိအားဆက်လက်ပေးဖို့အတွက်သဘောတူညီခဲ့ကြပါတယ်။အစည်းအဝေးတစ်ယောက်သူတွေဟာတောင်တရုတ်ပင်လယ်ပြင်အတွင်းအငင်းပွားနေမှုကိုနိုင်ငံတကာဥပဒေနဲ့အညီငြိမ်းချမ်းစွာအဖြေရှာဖို့လိုလားကြောင်းအခိုင်အမာပြောဆိုခဲ့ကြသလိုတန်တမာရေးလုပ်ငန်းစဉ်တွေကိုလည်းလေးစားကြဖို့တိုက်တွန်းခဲ့ကြပါတယ်။အကျန်းဖက်ဝါရာဆွဲတက်ဖြည့်အရေးပါမှုနဲ့နိုင်ငံရခြားကအကျန်းဖက်သမားတွေခီးတော်လာမှုဟန်တာရေးကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အကောင့်ထဲဖော်ရေးကိစ္စကိုလည်းဆွေးနွေးကြကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားခိုင်မြဲတဲ့စီးပွားဆက်ဆံရေးနဲ့ရှေ့ဆက်စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အလားအလာတွေပေါ်ထောပနာပြုခဲ့ကြပါတယ်။2018ခုနှစ်အာဆီယံအဖွဲ့ရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ယူရမယ့်စင်ကာပူနိုင်ငံရဲ့ကျန်းကျန်ခံနိုင်မှုနဲ့စံတစ်တီထွင်ခြင်းနှစ်လို့ဆိုတဲ့အယူအဆကိုနှစ်ဖက်စလုံးကကြိုဆိုခဲ့ကြပါတယ်။နိုင်ငံတွေအနေနဲ့တည်င်းနဲ့ဆက်သွယ်ရေးနည်းပညာဖလဲအသုံးပြု၍ကိစ္စတွေမှာနိုင်ငံတကာတရားဥပဒေနဲ့အညီလိုက်နာကြဖို့လည်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ဆွေးနွေးပွဲတက်ရောက်လာကြသူတွေဟာအမေရိကန်ပြည်ထောင်စုနဲ့အာဆီယံကြားလူမှုရေးယဉ်ကျေးမှုပုံမှန်ကြီးထွားလာနိုင်မှုတွေပေါ်နှစ်ထောင်အားရဖြစ်ခဲ့ကြပါတယ်။ Fulbright အစည်းအဝေးYCL လို့ခေါ်တဲ့အခြေတောင်အချလူငယ်ကောင်းဆောင်အစီအစဉ်မဲခေါင်မြေအောက်ပိုင်းပူပေါင်းဆောင်ရွက်ရေးနဲ့စွမ်းရည်မြင့်တင်ရေးအစီအစဉ်အမေရိကန်ပြည်ထောင်စုနဲ့စင်ကာပူနိုင်ငံတို့ရဲ့တတိယနိုင်ငံလေ့ကျင့်ရေးသင်တန်းအစီအစဉ်နဲ့တခြားအစီအစဉ်တွေကိုကြိုဆိုခဲ့ကြပါတယ်။အာဆီယံအဖွဲ့ကြီးနဲ့အတူလက်တွဲပြီးတော့အာရှပစိဖိတ်ဒေသတွင်းနိုင်ငံတွေနဲ့ယဉ်ကျေးမှုစံတမိုးတွေဒေသတွင်းလုံခြုံရေးနဲ့တာယာဝါပမှုရှိအောင်ဆက်လက်ဆောင်ရွက်ခွင့်ရရှိနေတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်တာကူလျက်ရှိနေကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ကြည့်ပါပြီ
။အခုထုတ်လွှင့်ခဲ့တာကအမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပုံမဟုတ်ကြောင်းအတည်ပြုရပါတယ်။ကျွန်တော်တို့အခုထုတ်လွှင့်တဲ့တနအီကြာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိဒိုင်နိုမီတာ16 19နဲ့24လို့ကနေပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA ကိုဆက်သွယ်ခြင်းနဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်ဖြင့် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာမှတ်ရှင်ကငါရန်ကုန်စာရိုက်ကြီးဆိုပြီးတော့လည်းစာရေးသားပေးပို့နိုင်ပါတယ်။ VOA ကဆက်လက်အသံလွှင့်နေပါတယ်။ကုသပြီးတရင်ချင်းချုပ်ကိုဒေါက်တာမျိုးသက်ကပြောပြပါမယ်ခင်ဗျာ
FBI ညွှန်ကြားမှုဟောင်း James Comey ဟာသူ့စာအုပ်အသစ်အတွက်အမျက်ရောင်လုံရင်းအမျိုးသားလုံခြုံရေးအကြံပေး Michael Flynn ရဲ့ဘဝကိုဖျက်ဆီးပစ်လိုက်တယ်လို့ American သမ္မတ Donald Trump ကဆွဆဲလိုက်ပါတယ်။မနေ့တုန်းကသမ္မတ Trump နဲ့တွေ့ဆုံမှုတွေအပြီး Comey ရေးသားခဲ့တဲ့မှတ်တမ်းတွေကိုချက်တပြင်းနေကဖော်ထုတ်ခဲ့တဲ့နောက်မှာသမ္မတ Trump ကအခုလိုရှုံ့ချပြစ်တင်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့ Nuclear ဆန်းသက်ပြစ်လွတ်တဲ့စခန်းကိုပိတ်ပြီး Nuclear ဆန်းသက်မှုရေးဆိုင်ငံထားခဲ့တယ်လို့အစိုးရပိုင်း KCNA သတင်းဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြောက်ကိုရီးယားစစ်တပ်ကလည်းသူ့ရဲ့တာဝန်ပြည့်ဒုံးကျည်ဆန်းသက်မှုတွေကိုဒီကနေ့စနေနေ့မှာပဲစတင်ဆိုင်းငံ့မှာဖြစ်ကြောင်းကြေညာတာပါကိုရီးယားနိုင်ငံကြားစစ်မဲ့ဆုံးမှာဧပြီလ29ရက်နေ့ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမတိုင်ခင်အခုတောက်ကြနေမှာပဲခေါင်းဆောင်နှစ်ဦးကြားအရေးပေါ်ဆက်သွယ်ရေးလိုင်းကိုလည်းဖွင့်လှစ်ခဲ့ပါတယ်ဗီယက်နမ်မူကြီးချုပ်ငွေရှောင်ဖုတ်ရဲ့ဖိတ်ကြားချက်နဲ့ဧပြီလ19-20ရက်မှာဗီယက်နမ်ပြည်ဝင်ခီးတွားရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောက်ကြံနေမှာပဲပြန်ရောက်လာပါပြီ။ခီးတင်ပြီးနှစ်နိုင်ငံပူးတွဲကြေညာချက်ထုတ်ပြန်ရမှာဗီယက်နမ်မြန်မာနှစ်နိုင်ငံကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလှုပ်ဖို့အတွက်ကတိပြုခဲ့ကြပါလေ။အမေရိကန်နိုင်ငံရဲ့ဌာန2019နိုင်ငံတကာလူခွင့်အစိုးရခန်းစားအရမြန်မာပအဝင်ဆီးရီးယားတရုတ်ရုရှားမြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေကလူခွင့်အခြေအနေတွေကိုယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျွန်ဆူလီဗန်ကမနေ့အစိုးရခန်းစားထုတ်ပြန်တဲ့မိတ်ဆက်ပွဲအခမ်းအနားမှာပဲအလေးပေးပြောကြပါလေ။မြန်မာနိုင်ငံကရွန်ဂျာလူနည်းစုပေါ်ညှဉ်းပန်းဖိနှိပ်မှုတွေမှာတာဝန်ရှိသူတွေကိုအပြစ်ပေးအရေးယူမယ်လို့လည်းပြောကြခဲ့တာပါ
။စနေမနေ့ကင်းအတွက်တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ကျွန်တော်တို့စနေနေ့မနေ့ကင်းအတန်လှွင့်အစီအစဉ်အတွက်ထုတ်လို့ရမှုကမမျှသင့်အောင်ပါ။အတမိုင်းအင်ဂျင်နီယာက Keith Holmes ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်။ဒါပြင် VOA ရဲ့ website burmese.voanews.com နဲ့ Facebook ကနေပြီးတော့လည်းနိုင်နိုင်ပါသေးတယ်။ဒ ဒီလိုနားဆင်တဲ့အတွက်သူကျေးဇူးတင်ပါတယ်။အားလုံးပဲဟိုစနေပြကျမ်းမှချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.